Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ18ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနိုင်လပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညနေခင်းသတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်စီးရီးယားမှာမြေပြင်ထိုးစစ်လုပ်ရင်အောင်မြင်မှာမဟုတ်ဘူးလို့တမရဥပမာကပြောလိုက်ပါတယ်အာရှဥရောပနဲ့အမေရိကန်မှာရှိတဲ့မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲတွေကိုဖေးနေကြပြီဖြစ်ပါတယ်။ Israel နဲ့ Palestine ကြားအကြမ်းဖက်မှုတွေစနေနေ့ကဆက်လက်ဖြစ်ပွားပြီးတော့ Palestine လူမျိုး၃ဦးပြစ်ဒဏ်ခံလိုက်ရပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညနေခင်းမှာအကြေညာပေးတော့ဖို့ရှိပါတယ်ဗျာ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေစပေးနေပြီဖြစ်ပါတယ်။ဒီလိုပေးတဲ့အချိန်မှာဘလို့အခက်အခဲတွေရှိနေကြပါသလဲ။
တော့ပြန်ပြီးတော့အကြောင်းကြားပေးမယ်လို့တော့ပြောရတယ်။အကြောင်းကြားပြီးတော့ဟိုကပဲထပ်ပုံမှာလား။အဲ့လိုထပ်ပုံရင်ကိုကပဲတစ်ခါထပ်သွားအောင်မှာလားလည်းမပြောတတ်ဘူး။သူတို့ကတော့ဟိုကပို့ပြီးတဲ့အတိုင်းကဒါပဲ။ဒါမှမဟုတ်ဒီမှာမပါလား
။အပြည့်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီနောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ခီးစင်တဲ့နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတရော်တဲ့ပုံကို Facebook မှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်းစီတရားဆွဲခံရတဲ့ကချင်တိုင်းရင်းသားပက်ထရစ်ကွန်ဂျာလီရဲ့တဲ့င်းဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲအတွက်ပြီးပရောက်မြန်မာတွေကြိုတင်မဲပေးနေတဲ့တဲ့င်းစာတာတွေကိုနားဆင်ရမှာပါဒီလိုတဲ့င်းဆောင်ပါတွေမတိုင်ခင်မှာအခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်တဲ့င်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကကြေညာပေးကြမှာပါရှင်
Israel နဲ့ Palestine တို့ကြားလက်လောထိုးလာနေတဲ့ကြမ်းဖက်မှုတွေဟာစနေနေ့ကလည်းဆက်လက်ဖြစ်ပွားခဲ့ပြီးတော့ Israel ကိုတိုက်ခိုက်ဖို့ကြိုးစားခဲ့တဲ့ Palestine လူမျိုး၃ယောက်ပြစ်ဒဏ်ခံခဲ့ရတယ်လို့ Israel အာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှု၃ခုဟာဒီကြားစီဖြစ်ခဲ့တာဖြစ်ပြီးတော့ပထမတစ်ခုကတော့ Gaza မြို့နောက်ဖက်ကန် Hebron မြို့မှာ Palestine လူမျိုးတဦးက Israel အခြေချသူတူကိုဒါနဲ့ထိုးဖို့ကြိုးစားခဲ့စဉ်မှာဖြစ်သွားခဲ့တာပါIsrael ဘက်ကပြန်ပစ်ခဲ့တာကြောင့်အသက်18နှစ်အရွယ် Palestine လူမျိုးတဦးသေဆုံးသွားခဲ့တယ်လို့ရဲကပြောပါတယ်။ဒုတိယတိုက်ခိုက်မှုကတော့အသက်16နှစ်အရွယ် Palestine လူမျိုးတစ်ယောက်ကမိဘကြောင့်သုံးဒါနဲ့အရှေ့ Jerusalem က King's Camp မှာရှိတဲ့ Israel ရဲရာရှိကိုတိုက်ခိုက်ဖို့ကြိုးပမ်းစဉ်မှာပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်။အဲ့နောက် Hebron မြို့နားမှာရဲမေတဦးကို Palestine အမျိုးသမီးတူကဒါနဲ့ထိုးခဲ့တာကြောင့်တနက်နဲ့ပြစ်ဒဏ်ခံလိုက်ရတယ်လို့ရဲကပြောပါတယ်။ဒါဟာ Palestine တွေရဲ့တိုက်ခိုက်မှုတွေတဲ့ကနောက်ဆုံးတိုက်ခိုက်မှုဖြစ်ပြီးတော့ Palestine တွေဘက်ကဒါနဲ့ထိုးခဲ့တာကြောင့် Israel ခဏရောက်တည်ဆုံးခဲ့ပါတယ်ဒီလိုတိုက်ခိုက်မှုတွေနဲ့ဆန္ဒပြမှုတွေတွင် Israel ဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အတွက် Palestine ဘက်ကတည်ဆုံးတာဟာ40လောက်ရှိသွားပြီဖြစ်ပါတယ်ဗျာ
စီးရီးယားနိုင်ငံမှာမြေပြင်ထိုးစစ်ဆင်မှုပြုလုပ်ရင်အောင်မြင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်ရုရှားတပ်တွေဝင်လာပြီးအီရန်ဘက်ကလည်းတပ်ဖွဲ့အင်အားတွေထပ်ပြီးတိုးပေမဲ့လည်းစီးရီးယားပြည်သူအများစုကတရားမဝင်ဘူးလို့သတ်မှတ်ထားတဲ့အစိုးရကိုသူတို့ကအားပေးနေတာဖြစ်တဲ့အတွက်သူတို့ရဲ့ဆောင်ရွက်ချက်ဟာအောင်မြင်မှာမဟုတ်ဘူးလို့သမ္မတအိုဘားမားကသတင်းတောက်တွေကိုတောက်ကြနေကပြောသွားတာပါစီးရီးယားမှာဝင်ဟင်ထိုးစစ်ဆင်မှုပြုလုပ်နေတဲ့အမေရိကန်နဲ့ရုရှားနိုင်ငံစလုံးအနေနဲ့ဝင်ဟင်တိုက်ခိုက်မှုလုပ်တဲ့နေရာမှာတစ်ဖက်နဲ့တစ်ဖက်ရှောင်ရှားနိုင်ဖို့သတ်မှတ်ထားတဲ့စီးမျဉ်းစည်းကမ်းတွေသဘောတူညီချက်ရပြီးနောက်ပိုင်းမှာပဲသမ္မတအိုဘားမားကအခုလိုပြောလိုက်တာဖြစ်ပါတယ်ဒီသဘောတူညီမှုဟာစက်တင်ဘာလကုန်ကတည်းကထိုးစစ်ဆင်မှုစတင်လှုပ်ဆောင်နေတဲ့ရုရှားနိုင်ငံနဲ့ရရှိတဲ့တခုထဲသောသဘောတူညီမှုဖြစ်တယ်လို့အိုဘားမားကပြောပါတယ်။မဟာဗျူဟာနီးဗျူဟာချမှတ်တဲ့နေရာမှာတော့တွဲဆောင်ဆွေးနွေးဖို့စဉ်းစားထားတာမရှိဘူးလို့အိုဘားမားကပြောပါတယ
်။ဥရောပမှာရွှေပြောင်းအခြေချနေတိုင်းဖို့ကြိုးစားသူတွေအပြည့်တင်ဆောင်လာတဲ့ဘတ်စကားတစ်စင်းဟာခရိုအေးရှားနိုင်ငံကနေစလိုဗေးနီးယားနိုင်ငံကိုစနေနေ့မှာပထမဆုံးအချိန်ရောက်ရှိလာခဲ့ပါတယ်။ခရိုအေးရှားနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ကိုဟန်ဂေရီဘက်ကတောက်ချာနေညတကောင်မှာပိတ်ပစ်လိုက်တာကြောင့်အဲ့ဒီဒုက္ခသည်တွေဟာမြောက်ဘက်ကစလိုဗေးနီးယားကိုလမ်းကြောင်းပြောင်းပြီးတော့ရောက်ရှိလာခဲ့တာဖြစ်ပါတယ်။ဟန်ဂေရီကသူ့နိုင်ငံတွေကိုနေ့စဉ်ထောင်ထဲချီဝင်ရောက်လာနေတဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကြိုးစားတဲ့ဒုက္ခသည်တွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့သူ့ရဲ့နယ်စပ်ကိုပိတ်ပစ်လိုက်တာဖြစ်ပါတယ်။နယ်စပ်ကိုမပိတ်ခင်လေးတင်မှာပဲဒုက္ခသည်ရာပေါင်းများစွာပါဝင်တဲ့နောက်ဆုံးအတုပ်ကိုနေဆက်ကိုဖျက်ခွင့်ပေးခဲ့ပါတယ်တရားမဝင်နေဆက်ဖျက်ကျော်ဝင်ရောက်မှုတွေကိုတားဆီးဖို့အတွက်နေဆက်တစ်ချောက်ချန်စီယိုတွေကာလိုက်ပြီလဲဖြစ်ပါတယ်အမျိုးသားလုံခြုံရေးစည်းဝေးကိုတောက်ကြနေကလုပ်ခဲ့ပြီးတဲ့နောက်ဟန်ဂေရီနိုင်ငံသားရေးဝန်ကြီးကနေဆက်ကိုပိတ်ဖို့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်အစောပိုင်းမှာပဲအီရန်နိုင်ငံကပြစ်လွတ်လိုက်တဲ့ဒုံးကျည်ကိစ္စနဲ့ပတ်သက်ပြီးတင့်တော်တဲ့နီလန်းနဲ့အရေးယူကြိုင်တွယ်လို့ရအောင်လာမယ့်ရက်နေ့ငယ်အတွင်းမှာပဲအမေရိကန်နိုင်ငံကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးသွားမှာဖြစ်ပါတယ်။အီရန်နိုင်ငံကပြစ်လွတ်လိုက်တဲ့ ဒုံဂျီဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်ကြောင်းအမေရိကန်သံအမတ်ဆမတာဖာဝါကတောက်ကြနေမှာပဲ VOA ကိုပြောသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးနှူးဦးနှစ်ဖက်စလုံးကလှုပ်ဆောင်လို့ရမယ့်အကြောင်းတွေနဲ့တင့်တော်တဲ့အရေးယူ PR ပေးမှုတွေကိုလုပ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်။အီရန်နိုင်ငံကဒုံဂျီပြစ်လို့တဲ့ကိစ္စဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်လို့ဖြစ်နေတဲ့ဆိုတာကိုအမေရိကန်နိုင်ငံအနေနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလေးကလစ်လာတွေ့ရှိခဲ့တာဖြစ်တယ်လို့မစ္စတာဘာဝါကပြောပါတယ်
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ပြည်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေဟာတက်ဆိုင်ရာတန်ယုံမြန်မာတန်ယုံတွေမှာကြိုတင်မဲတွေပေးနေကြပြီဖြစ်ပါတယ်အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံအနှံ့မှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခုရက်ပိုင်းတွေမှာကြိုတင်မဲတွေပေးနေကြတာဖြစ်ပါတယ်အောက်တိုဘာ15ရက်ကြာသပတေးနေ့တည်းကတနင်္ဂနွေနေ့အထိမဲပေးနိုင်မဲ့စင်ကာပူနိုင်ငံမှာဆိုရင်လဲမြန်မာနိုင်ငံသားထောင်နဲ့ချီဟာနိုင်နဲ့ချီကြအောင်မဲပေးနိုင်ဖို့စောင့်ဆိုင်းခဲ့ကြသလိုတောက်ကြနေညကဆိုရင်လည်းမြန်မာတန်ယုံရှိမှညအိတ်ဆောင်ဆိုင်ပြီးတော့ကိုမဲပေးဖို့အားထုတ်ခဲ့ကြပါတယ်ရွှေပြောင်းအလုသမာ3တန်းနီးပါးရှိတဲ့ထိုင်းနိုင်ငံမှာတော့ကြိုတင်မဲပေးရမယ့်ရက်ကိုဒီကနေ့အောက်တိုဘာလ18ရက်နေ့တရက်ထဲပဲသတ်မှတ်ထားပါတယ်မဲပေးခွင့်ရှိသူကဘန်ကောက်မြို့မှာ962ယောက်သာရှိတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်မဲပေးရမယ့်သူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံဒါမှမဟုတ်ကောင်စစ်ဝင်ရုံးတွေမှာလူကိုယ်တိုင်သွားပေးကြတဲ့အတွက်ဝေးတဲ့မြို့တွေမှာနေထိုင်ကြတဲ့မြန်မာလူမျိုးတချို့ကတော့ကြိုတင်မဲပေးဖို့အခက်အခဲတွေရှိနေပါတယ်။ကုလိုနိုင်ငံသားရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူမဲစင်းထဲမှာပါပေမဲ့လက်တွေမှာမဲပေးခွင့်မရသူတော်တော်များများရှိနေတဲ့အတွက်လည်းမကျေနပ်မှုတွေအတော်လေးထွက်ပေါ်နေပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်နိုင်ငံကဆောက်လုပ်နေတဲ့ကျွန်းဟာရေချောင်းသွာလာရေးလွတ်လပ်မှုကိုတည်ရောက်မှုရှိမှာမဟုတ်ပဲအငင်းပွားနေတဲ့ရေပြင်တစ်လျှောက်ကတင်းပေါ်သွာလာရေးကိုပါအထောက်အကူပြုနိုင်မှာဖြစ်တယ်လို့တရုတ်ဆိုရအကြီးတန်းရာရှိတူကစနေနေ့မှာပြောဆိုလိုက်ပါတယ်အရှိတောင်အာရှကာကွယ်ရေးဝန်ကြီးတွေတက်ရောက်တဲ့တရုတ်နိုင်ငံမြို့တော်ဒေသအတွင်းစီဝေးတွင်တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယအကြီးအကဲဗိုလ်ချုပ်ကြီးဖန်ချန်လွန်ကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်အချုပ်ချာအာဏာနဲ့ပတ်သက်တဲ့ကိစ္စဖြစ်ရင်တော့မှတရုတ်နိုင်ငံအနေနဲ့တပ်အင်အားတွေကိုဘယ်တော့မှမစင်မကျင်သုံးမှာမဟုတ်တလို့ကြိုတင်မတွေးထားတဲ့ပဋိပက္ခတွေကိုလည်းအတတ်နိုင်ဆုံးရှောင်ရှားသွားမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးဖန်ချန်လောင်းကပြောပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံကိုဖြည်းဖြည်းချင်းဦးတည်လာနေတဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အဓိကကျွန်းဖြစ်တဲ့လူဆုံကျွန်းမှာမိုးကြီးကျယ်ရွာသွန်းပြီးတော့ရေကြီးလာနိုင်တဲ့အန္တရာယ်တွေနဲ့ကြုံတွေ့နေရပါတယ်။ကော်ပူတိုင်ဖုန်းမုန်တိုင်းဟာတနင်္ဂနွေနေ့အစောပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်မှဖြစ်ပြီးကုန်းတွင်းပိုင်းဝင်ရောက်တာနဲ့ရပ်တန့်သွားနိုင်ပြီးတော့လက်မဲ့ရပ်ပိုင်းအတွင်းမှာမိုးရေချိန်လက်မ600မီလီမီတာလောက်ရွာချနိုင်တယ်လို့ခန့်မှန်းပါတယ်။ဒီနေ့နေ့လေပိုင်းမှာတော့မုန်တိုင်းရဲ့လေတိုက်နှုန်းဟာတနအီကိုမိုင်100လောက်အထိရှိလာခဲ့ပြီးတော့ဖိလစ်ပိုင်နိုင်ငံတဲကိုမဝင်ရောက်ခင်မှာဆက်ပြီးတော့အားကောင်းလာဖို့ရှိပါတယ်။ဒါပေမဲ့မိုးရွာသွန်းမှုကနေရေကြီးတာတွေမြေပြိုတာတွေနဲ့ပင်လယ်ပြင်မှာလိုင်းကြီးတာတွေကအကြီးအမားဆုံးချိန်ချောက်မှုဖြစ်နေတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။အာနာပိုင်ဒီဘက်ကလေကြောင်းခီးစင်တွေကိုဖျက်သိမ်းလိုက်ပြီးတော့မုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့နေရာကဒေသခံတွေနဲ့ကမ္ဘာလက်ခီးသွွားတွေကိုဘေးကင်းလုံခြုံတဲ့နေရာတွေကိုရွှေ့ဖို့တိုက်တွန်းထားပါတယ်။ဘယ်နှစ်ယောက်ကိုရွှေ့ပြောင်းကယ်တင်ပေးခဲ့ပြီဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ကော်ပူတိုင်ဖုန်းမုန်တိုင်းဟာမြို့တော်မနီလာကိုတဲ့တဲ့ဝင်လာလိမ့်မယ်လို့မခန့်မှန်းထားကြပဲလူဆုံးကျွန်းရဲ့မြောက်ပိုင်းကနေဖျက်သွားနိုင်ခြေရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။
ဒီနေ့အတွင်းသိမ်းဆည်းရမိတဲ့တရားမဝင်မူရေးဆေးဝါးတန်ချိန်ပေါင်း12တန်ကိုပနားမနိုင်ငံကဖျက်ဆီးလိုက်ပါတယ်။ခိုခင်းဆေးကြောက်စိတ်ကြွဆေးပြားနဲ့ဘိန်းဖြူအိတ်ပေါင်းများစွာကိုပနားမမျိုးအမိုက်ပုံမှာမိရှုဖျက်ဆီးခဲ့တယ်လို့ပနားမရဲတပ်ဖွဲ့ကပြောပါတယ်။ဒီနေ့အတွင်းဖျက်ဆီးရမိတဲ့ခိုခင်းတန်ချိန်ပေါင်း42တန်ဟာပြီးခဲ့တဲ့နေ့ကထက်3ဆများတယ်လို့လည်းပနားမတာဝန်ရှိသူတွေကဆိုပါတယ်
။မက္ကဆီကိုနိုင်ငံကဝရမ်ပြည်ဖြစ်နေနဲ့ထွက်ပြေးတိမ်းရှောင်နေတဲ့မူရဲဂိုင်းကောင်းဆောင်ယကင်အယ်ချာပိုဂော့စမန်ဟာဆက်ပြီးတော့ထွက်ပြေးလွတ်မြောက်နေတယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့အယ်ချာပိုရဲ့မျက်နာနဲ့ခြေထောက်တွေမှာ ဒဏ်ရာတွေရထားတယ်လို့ထင်တယ်ဆိုပြီးတော့လဲမက္ကဆီကိုအာနာပိုင်ဒီဘက်ကပြောပါတယ်ဂုစမန်ကိုဖမ်းဆီးဖို့အတွက်မက္ကဆီကိုအနောက်မြောက်ပိုင်းကတောင်ပေါ်ဒေသတွေမှာမကြသေးခင်ကလှုပ်ဆောင်နေတယ်လို့မက္ကဆီကိုအစိုးရကတောက်ကြနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်ပနိုင်ငံအစိုးရတွေကလည်းသူတို့ရရှိထားတဲ့ထောက်လှမ်းရေးသတင်းအချက်လက်တွေကိုမက္ကဆီကိုအစိုးရကိုပေးထားပေမဲ့မွေးရဂိုင်းကောင်းဆောင်ဂုစမန်ဟာအခုချိန်ထိလွတ်မြောက်နေတော့မဲ့ဖြစ်တယ်လို့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်အယ်ရှာပိုဂုစမန်ဟာပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကမက္ကဆီကိုစီးတီးမြို့တော်အနောက်ဘက်မိုင်60လောက်အကွာမှာရှိတဲ့အော်ဒရီပလာညိုအကျဉ်းထောင်ကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်တွားရောက်ပြီးတော့မဲဆွယ်စည်းရုံးနေပါတယ်။နိုင်ငံတွင်းမှာနေထိုင်ကြသူတွေဘာသာမရွေးလူမျိုးမရွေးလုံလုံခြုံခြုံနေထိုင်နိုင်ဖို့တိတ်ကိုအရေးကြီးတယ်လို့တန်တွဲမျိုးကစီယုံရေးမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်စိတ်လုံခြုံမှုကိုယ်လုံခြုံမှုရှိမှနိုင်ငံအေးချမ်းနိုင်မှာဖြစ်တယ်လို့ပြောကြားပါတယ်အခုညပိုင်းမှာတော့ဒေါက်ဆန်းစုကြည်ဟာကွာမျိုးမှာရောက်ရှိနေပြီးမနက်ဖြန်တနင်္ဂနွေနေ့ကြာရင်တော့ကွာငတိုင်းချောင်းကျောင်းကုန်းကျုံပြောစတဲ့မြို့တွေမှာပြည်သူတွေကိုတွေးဆောင်ပြီးတော့စကားပြောဖို့ရှိပါတယ်။တောက်ကြနေတောင်ကုန်းမြို့တောက်ကြနေကတောင်ကုန်းမြို့မဲဆွယ်စီယုံပွဲတုန်းကတော့လူမျိုးရေးဘာသာရေးကိုနိုင်ငံရေးအရအတုံးချစီယုံနေမှုဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တယ်လို့ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2012ခုနှစ်မှာစတင်ဖြစ်ပွားပြီးကလေးကစလို့လူမှုအတိုင်းဝိုင်းနေကြမှာတင်းမာမှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ။
စနေနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်နဲ့ရှားဖောင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်။ VOR ရဲ့နေစနေညဘက်တဲ့တွေကိုဆက်လက်တင်ပြပေးနေပါတယ်။အခုပထမအဦးဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ခိုင်ပြည်နယ်ခီးစဉ်တဲ့တွေကိုတင်ဆက်ပေးချင်ပါတယ်ရှင်။ခိုင်ပြည်နယ်ကိုရွေးကောက်ပွဲစီယုံရေးခီးစဉ်ထွက်နေတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့တော့တန်တွဲမြို့မှာဒေသခံလူထုကိုမိန့်ခွန်းပြောခဲ့ပါတယ်။ဘာသာရေးလူမျိုးရေးတွေတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုဒေါအောင်ဆန်းစုကြည်တွားရောက်ဖို့အစီအစဉ်ပေါ်စိုးရိမ်မှုတွေရှိခဲ့ကြပေမဲ့အခုထိခီးစဉ်ဟာအတော်လေးကိုချွတ်ချော့မော်မော်ဖြစ်နေတာကိုတွေ့ရပါတယ်။ဒီခီးစဉ်ကိုလိုက်ပါသတင်းယူနေတဲ့ VOA သတင်းထောက်ကိုစီသူကိုကျွန်မဆက်သွယ်မေးမြန်းထားတာကိုနားဆင်ရအောင်ပါရှင်။ကိုစီတူအခုဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်တန်တွဲခီးစဉ်နဲ့ပတ်သက်ပြီးတော့ပေါ့နော်။ဘာတွေများထူးခြားမှုတွေရှိသလဲရှင်
။ဟုတ်ကဲ့ပါ။ဒီနေ့ကဒေါစုခီးစဉ်မှာဒီနေ့တန်တွဲမှာလူမျိုးပြောပွဲတစ်ခုလုပ်တယ်။အဲဒီကနေပြီးတော့ဒီကွာမျိုးကြည့်စားတယ်ရာတန်တဲမှာတော့ဒေါန်ဆန်းစုကြည်ကဒီလူမျိုးရေးဘာသာရေးတွေကိုအာနိုင်ငံရေးမှာထည့်ပြီးတော့စီယုံတာမျိုးတွေအသုံးပြုလာတာမျိုးတွေဟာအဥပဒေနဲ့မညီဘူးဒီလိုလုပ်နေတဲ့လူတစုတွေကိုရှာဖွေပေါ်ထုတ်ပြီးတော့ရေးယူတင်တယ်လို့သူကတော့ပြောပါတယ်ဗျာနောက်ပြီးတော့နိုင်ငံသားရင်းရဲ့တာဝန်ဖြစ်တဲ့အာနိုင်ငံတော်နိုင်ငံအရေးကိုဝင်ရောက်ပြီးတော့ဆောင်ရွက်ကြဖို့သူကတိုက်တွန်းပါတယ်နိုင်ငံရေးဆိုတဲ့နေရာမှာအခြေခံအကျဆုံးဖြစ်တဲ့မဲပေးဖို့ကိုအဖြစ်မနေမဲပေးကြဖို့အတွက်ဒေါန်ဆန်းစုကြည်ကတိုက်တွန်းပါတယ်ဗျ။အဲဒီနောက်မှာတော့ဒီနေ့ကတန်တွဲကနေပြီးတော့ဒေါန်ဆန်းစုကြည်ကကွာမျိုးခီးဆက်တဲ့အချိန်မှာလမ်းခီးမှာချိန်တလီဆိုတဲ့မျိုးတစ်ခုကိုဝင်တယ်ဗျ။အဲအဲဒီမှာလဲလူလူဟောပြောပွဲတစ်ခုလုပ်ပါတယ်ဗျ။အဲဒီကနေပြီးတော့အခုကွာမျိုးခီးဆက်နေပါကျွန်တော်အခုပြောနေတဲ့အချိန်မှာအခုကွာမျိုးကလေးပဲရောက်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဒေါန်ဆန်းစုကြည်ဒီရခိုင်ပြည်နယ်ခီးစဉ်မစခင်ပေါ့နော်လူထုကနေပြီးတော့စိုးရိမ်စိတ်တွေရှိရယ်ပေါ့နော်ပြီးတော့ဆန္ဒပြမှုတွေရှိဖြစ်မယ်လို့ဘာလို့ပြောနေကြရယ်ပေါ့နော်အခုဘာတွေများထူးထူးခြားခြားများရှိလဲပေါ့နော်ခုနကထင်မြင်ယူဆထားတာ ਨੇ ပေါ့နော
်အာဟုတ်ကဲ့အဲ့ဒါတွေကတော့ဒီလိုဗျဒေါန်ဆန်းစုကြည်မလာခင်တော့တော့အဲ့လိုအတန်တွေကြားနေရတယ်ဒေါန်ဆန်းစုကြည်ကိုအဲမလိုချင်တဲ့လူတွေရှိနေတယ်လို့ရခိုင်ပြည်နယ်မှာအတန်တွေထွက်နေပါတယ်ဒါပေမဲ့တကယ်တမ်းဒေါန်ဆန်းစုကြည်ရောက်လာတဲ့အချိန်မှာပြဿနာတစ်စုံတစ်ခုလုံးဝမဖြစ်ခဲ့သလိုဒေါန်ဆန်းစုကြည်ကိုအားပေးကြတဲ့လူတွေကလည်းအဲကျွန်တော်တို့ဒီရခိုင်ပြည်နယ်မှာလုံးဝရော့မသွားတာမျိုးကျွန်တော်တို့တွေ့ရတယ်ဗျ။အဲအဲ့တော့တန်တွဲမှာပထမနေ့မှာတောင်ကုန်းမှာလည်းလူအင်အားတော်တော်များတယ်။နောက်ရက်မှာဒီနေ့တန်တွဲမှာလည်းကျွန်တော်တို့ဒီလာပြီးတော့အားပေးကြတဲ့လူတွေကတော်တော်များပြီးတော့ NLD ကိုထောက်ခံအားပေးတဲ့လူတွေကတော်တော်လေးများတော့တွေ့ရတယ်ဗျ။ပြဿနာစုံတရားလည်းဘာမှကိုယ်မဖြစ်ခဲ့သလိုအခုတန်တွဲကနေပြီးတော့ကွာအောင်လာတဲ့အချိန်မှာလည်းအဲလန်ကြီးရွာလေးအမြုပ်ငယ်လေးတွေမှာလည်းသူတွေကအကုန်လုံးထွက်ကြွကြပြီးတော့အဲဒေါန်ဆန်းစုကြည်ကိုတော်တော်လေးကိုအားပေးကြတာမျိုးတွေ့ရတယ်ဗျာဆိုတော့ပထမတွေးထင်သားခဲ့သလိုပြဿနာစုံတရားဖြစ်မာနေတော့ဒေါန်ဆန်းစုကြည်ကိုမလိုလားတဲ့လူတွေက အဲတခုခုအနေရခုခုလုံမှာမျိုးဆိုတဲ့အခြေအနေမျိုးကတော့ခုချိန်ထိတော့မရှိသေးပါဘူးဗျာ
ဟုတ်ကဲ့နောက်တစ်ချက်ကလေနော်ဒေါအောင်ဆန်းစုကြည်ရဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဗောနော်လုံချုံရေးကိစ္စနဲ့ပေါ့နော်စိုးရိမ်မှုတွေရှိနေကြရယ်ပေါ့နော်ဆိုတော့အခုလုံချုံရေးကိစ္စနဲ့ပတ်သက်ပြီးတော့ကိုစီရူအဲ့ဒီမှာဗာများမြင်လဲပေါ့နော်နောက်ပြီးကြတော့အာနာပိုင်တွေဘက်ကရောပေါ့နော်လုံချုံရေးတွေအတွက်ပေါ့နော်သူတို့စီစဉ်ပေးရတယ်ရှိလားပေါ့နော်ဟုတ်ကဲ့
လုံချုံရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီမှာတွေ့ရှိသလောက်နဲ့ဒီတာဝန်ရှိတဲ့သူတွေကိုမေးမြန်းကြည့်သလောက်ကတော့ဒီတန်တွဲခရိုင်ကနေပြီးတော့သူတို့ဦးစီးပြီးတော့ဒီ NLD ရဲ့ကိုပိုင်လုံချုံရေးပေါ့နော်သူတို့ဒီလူငယ်တွေကလုံချုံရေးယူပေးထားပြီးတော့ဒီတော်အောင်စုကြည်ရဲ့လုံချုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တာရှိပါတယ်ဗျာအဲ့တော့သူတို့ရဲ့ပြောကြားချက်ရတော့ဒီလုံချုံရေးအနိကလုံချုံရေးအင်အား900ကျော်လောက်နဲ့သူတို့ကဒီတော်အောင်စုကြည်ရဲ့လုံချုံရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်တယ်လို့ပြောပါတယ်ဗျာဒီအာနာပိုင်ကြီးရဲ့ကူညီမှုအနေနဲ့ကတော့လုံချုံရေးယူတဲ့အနေနဲ့ကတော့အချို့နေရာလေးတွေမှာလူစုလူဝေးရှိနေတဲ့ဖြစ်တဲ့အတွက်အဲ့နေရာတွေမှာရဲတွေတခြားလုံချုံရေးတွေနေပေါ်ရှိနေတာကလွဲရင်တော့အထူးတလဲလုံချုံရေးကြီးမမယူတာမျိုးတော့မရှိပါဘူးခင်ဗ
ျဟုတ်ကဲ့ဟောဒေါ်စုခီးစင်နဲ့ပတ်သက်ပြီးတော့ဗောနော်ရှေ့ဆက်ပြီးတော့အခုတန်တွဲပြီးရင်ဘယ်ဟိုများဆက်သွားဖို့ရှိလဲဗောနော
်အဲဟုတ်ကဲ့အခုကဒီနေ့ကတန်တွဲမြို့ကနေပြီးတော့အခုကွားမြို့ကိုရောက်လာတယ
်
လန်ကီးမှာအဲတချို့နေရာလေးတွေမှာနားတယ်အခုကွားမြို့ကိုရောက်လာပြီးတော့ဒီနေ့ညမှာကွားမြို့မှာအတူညအိပ်ရက်နားပါမယ်ဗျာပြီးသွားရင်မနေ့ပြန်မနေ့မှာကွားမြို့မှာပဲဒူဒူဟောပြောပွဲတစ်ခုလုပ်ပါမယ်အဲ့ဒီဆက်သေးပဲအဲ့ဒီနေပါပဲနက်ပြန်ပါပဲငတိုင်းကျောင်းအယောက်ဒီတိုင်းငတိုင်းကျောင်းကိုသွားပါမယ်ဗျအဲ့ဒီကနေကျောင်းကုန်းဘက်ကိုဆက်သွားမယ်လို့လည်းကျွန်တော်တို့လောလောဆယ်တိထားပါတယ်ဗျအဲ့ဒီကနေပြီးတော့ရန်ကုန်ကိုပြန်မယ်လို့လောလောဆယ်အစီအစဉ်တွေရတော့တိထားပါတယ်ခင်ဗ
ျ VOA သတင်းထောက်ကိုစီသူကိုကျွန်မဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တော်ရရှင်များရှင်2015မြန်မာနိုင်ငံရွေးကောက်ပွဲအတွက်ပြီးပါရောက်မြန်မာနိုင်ငံသားတွေနိုင်ငံတော်တော်များများမှကြိုတင်မဲတွေပေးနေကြပြီဖြစ်ပါတယ်ဒီလိုပေးနေတဲ့အချိန်မှာအခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့နောက်ပိုင်းမှာနောက်ပိုင်းအစီအစဉ်တွေမှာဇက်တိုက်တင်ပြဖို့ရှိနေပါတယ်ရှင်အခုတော့ Facebook မှာဖြန့်ဝေခဲ့တဲ့ဆိုတော့ကိစ္စနဲ့ဖန်ဆီးခံရတဲ့ကိုပက်ထရစ်ကွန်ဂျာလီရဲ့တင်ကိုနားဆင်ရမှာပါ Telecommunication Law ဆက်သွယ်ရေးဆိုင်ရာပုံမှန်66ကာဂျီနဲ့အင်းစိန်ထောင်မှာဖန်ဆီးခံရတဲ့ကချင်တိုင်းရင်းသားပက်ထရစ်ကွန်ဂျာလီကိုအော်တိုဘာလ29ရက်နေ့မှာပထမဦးဆုံးအကြိမ်ရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုတရော်တဲ့ပုံကို Facebook မှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးတရားစွဲဆိုခံခဲ့ရတဲ့ဒါဟာတရားမျှတမှုမရှိရဲ့လောက်ရက်ဖြစ်တယ်လို့ဇနီးဖြစ်သူနာမည်ကျော်လူခွင့်ရေလှူရှာသူမမေးစပယ်ဖြူကပြောပါတယ်ဆက်သွယ်မေးမြန်းထားရမှာအင်ဂျင်နိုင်ကအကြောင်းအဆောင်ကိုပြောပြမှာပါရှင
်အော်တိုဘလ14ရက်နေ့ညကပက်ထရစ်ကွန်ဂျာလီကိုနေအိမ်မှာလာရောက်ဖမ်းဆီးခဲ့တဲ့အချိန်မှာဇနီးဖြစ်သူမမေးစပယ်ဖြူဟာမြန်မာနိုင်ငံကလူခွင့်ရေချိုးဖောက်မှုတွေကိုဂျနီဗာလူခွင့်ရေကောင်စီမှာတွားရောက်တင်ပြနေခြင်းဖြစ်ပါတယ်မနေ့ကရန်ကုန်မြို့ကိုပြန်ရောက်ရောက်ချင်းအင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ခင်မွန်းဖြစ်သူပက်ထရစ်ကွန်ဂျယ်လီကိုနိုင်ဝတ်ကြာတွေ့ဆုံခွင့်ရခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီး VOA ကမေးမြန်းရမှာတော့
အဲ့လိုအကြမ်းဆက်တာတော့တရားသဖြင့်နှိပ်စက်ပြီးတော့မှအစ်စ်စေးရမျိုးတော့မရှိပါဘူးလေအတူတူကတော့အဲ့ဒီဟိုလူတို့မြူးကြီးမင်းအောင်လာရဲ့တပ်ပုံကိုခြေောက်နဲ့နင်းထားတဲ့အစ်စာပေါ့နော်အဲ့ဒီပုံစံပတ်သက်ပြီးအတူတူမေးရင်မေးတော့သူ့စီရနေဒီမှာသိရတာကတော့တကယ်တော့သူ့ရဲ့ဒီ Facebook ကဖရန့်တယောက်ကပြင်ထားတဲ့ထပ်ပုံပေါ့နော်အဲ့ဒါကသူ့ရောပေါ်မှာလာပေါ်နေရတာတဲ့အဲ့ဟာကိုသူက comment ရင်းရင်းမိတာဖြစ်ပါတယ်တဲ့ဒီအဲ့တပ်ပုံကို tag လည်းမတက်ဘူး share လည်းမ share ဘူးပေါ့နော
်ခင်မို့ဖြစ်သူအပေါ်အာနာပိုင်တွေဘက်ကဆွဆွဲချက်တွေဟာတရားမျှတမှုမရှိဘူးလို့မမေစပယ်ဖြူကပြောပါတယ
် Facebook ကမအီမာဟိုလူလူသုံးအများဆုံး social media ပဲလေလူသားလူတိုင်းလည်းသုံးနေကြတာပဲပေါ့နော်အဲ့တော့ဟိုကိုလေတဲ့ဖန်ပြီးရလဲမဟုတ်ဘူးပြီးတော့ intentionally ပေါ့နော်ရည်ရချက်ရှိရှိကိုကဒါကိုစိုက်ကြည့်ရလဲမဟုတ်ပဲနဲ့ဟိုအခုလိုမျိုးဟိုဆွဆွဲပြီးတော့ခန်းစီထားမယ်ဓမ္မမော်ရင်လဲဟိုတရားစွန်းမယ်ဆိုရင်ဒါကြီးကတကောတရားမျှတမှုမရှိရဘူးလို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ပက်ထရစ်ကွန်ဂျယ်လီရဲ့အမှုကိုလိုက်ပါဆောင်ရွက်မယ်တရားလွတ်တော်ရှိနေကြီးဦးရောဘတ်ဆန်းအောင်ကလည်းဒီလိုအမှုမျိုးဟာမဆွဲသင့်တဲ့အမှုလို့ဆိုပါတယ်
ပက်ထရစ်ကွန်ဂျာလီရဲ့ကိစ္စရောချောစန်ဒီတို့ရဲ့ကိစ္စရောနဲ့နောက်ပေါ့နော်မတိကျသေးတဲ့ကိုဇော်မျိုးညွန့်ဆိုပြီးတော့တရားတို့ရဲ့ကိစ္စတွေဟာအကုန်လုံးဆက်သွယ်ဥပဒေပုံမှန်66ကာဂျီနဲ့ဖန်ဆီးကြတယ်လို့သိရတယ်ဖွဲ့စည်းပုံချေစာဥပဒေနဲ့တော့မညီညွတ်ဘူးလို့ကျွန်တော်ကပြောချင်ပါတယ်ဖွဲ့စည်းပုံချေစာဥပဒေပုံမှန်354မှာပြဋ္ဌာန်းထားတာရဲ့ လူ့ခွင့်ရေးကြီးညာသရအပိုက်၁၉ခုမှာပါရှိတဲ့အတိုင်း freedom of expression ဆိုတဲ့အပိုင်းမှာကျွန်တော်တို့ဒီအချက်ကအကျုံးဝင်တယ်လို့ကျွန်တော်တို့ကတော့သဘောယူနေနားလည်ပါတယ်။ဒီမှာကအမေရိကန်သမားဥပမာလို့ဆိုရင်လည်းပြပြခါခါဒီလွတ်တာတွေရှိနေတယ်။ကျွန်တော်တို့နိုင်ငံမှာခလာဘူးဒေါ်သတုကြီးကိုဆိုလို့ရှိရင်လည်းကြီးကြီးမားမားကြီးတက်ခိုက်တာတွေရှိတာပဲ။ဒါပေမဲ့လို့ဒါရီစီမှာပြတော့အရေးယူခဲ့မှုမရှိဘူး။အခုဒီကိစ္စကြမ်းမှာအရေးယူတယ်ဆိုတော့တက်တာမှုရှိတယ်လို့မဆိုနိုင်ဘူးဗျာ
။တကယ်တော့ဒီအမှုမျိုးနဲ့ဆွဲမယ်ဆိုရင်နစ်နာသူဖြစ်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်တရားလိုအဖြစ်ဆွဲဆိုရမှာဖြစ်တဲ့အတွက်ဥပဒေကြောင့်အရာပြဿနာတွေရှိနေတယ်လို့ဥရောပတ်ဆန်းအောင်ကပြောပါတယ
်။အမှန်ပါတော့သူ့မှာထိခိုက်နေနာရတယ်ဆိုလို့ရှိရင်တော့သူ့ကိုယ်တိုင်တရားလိုပြုပြီးတရားဆွဲဆိုရမှာဖြစ်ပါတယ်။အဲ့တော့ဒီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့ကိုယ်တိုင်တရားလိုပြုလို့တာမဟုတ်ဘဲနဲ့အောက်ခြေအရင်တပွဲတစုံတရာကနေဆောင်ရတာလားသို့မဟုတ်ရဲစခန်းကဆောင်ရတာလားဆိုတာကတော့ဒါဥရိကြီးကပြဿနာဖြစ်သွားပြီ
ဒီမတိုင်ခင်မှာတော့တက်မတော်ရဲ့ဝစ်စုံစစ်စိမ်းရောင်ကနေအစိမ့်နှုရောင်ပြောင်းလဲလိုက်တာကိုဝေဖန်တယောတဲ့အနေနဲ့ဒေါ်ဆန်းစုကြည်ရဲ့အဝစ်စားအရောင်နဲ့နှိုင်းရှင်ထားတဲ့ဓာတ်ပုံကို Facebook မှာဖြန့်ချိခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အေယာဝတီတိုင်းမအူပင်မြို့ကမချောဆန်ဒီထွန်းခေါ်ချစ်သမီးကိုနာတာခကဒုဗိုလ်မှူးကြီးကျော်ထင်ကနေelectronic ဆက်သွယ်ရေးဥပဒေပုံမှန်34ဂါကြီးနဲ့အမှုဖွင့်ပြီးအေးအေးယူဖန်ဆီးထားပါတယ်။ဒီနှစ်အစောပိုင်းတုန်းကတော့ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေအပါဝင်စစ်တပ်ခေါင်းဆောင်တွေကိုတယောထားတဲ့ဓာတ်ပုံကို Facebook မှာဖြန့်ခဲ့တဲ့ဆိုရက်ဆွဆွဲချက်နဲ့ဖန်ဆီးခံခဲ့ရတဲ့မုံရွာမျိုးကဓာတ်ပုံသတင်းတောက်ကိုအောင်နေမျိုးကိုတော့ရက်အနှဲငယ်ကြာထိမ့်သိမ့်ပြီးတဲ့နောက်အာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါရှင်။အခုတော့ WFP ရဲ့မြန်မာနိုင်ငံ၆ပတ်ရည်အစီအစဉ်ကိုနားဆင်ရမှာပါ။မြန်မာပြည်သူတွေအနေနဲ့စားနပ်ရိက္ခာဖော်လုံရေးနဲ့အာဟာရပြည့်ဝရေးရဲ့အရေးကြီးမှုနားလည်မှုအားနည်းနေတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကိုအကောင့်ထဲပေါ်ရတနည်းပြည့်တဲ့မနေ့ကကမ္ဘာစားနပ်ရိက္ခာနေ့မှာရန်ပုံငွေအခက်အခဲတွေလည်းရှိနေရလို့ပြောပါတယ်အပြည့်အစုံကတော့ VOA သတင်းထောက်မတင်ကြီးလင်းကပြောပြပေးမှာပါရှင
်မြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကိုအကောင့်ထဲပေါ်ရမှာစားနပ်ရိက္ခာနဲ့အဟာရပြည့်ဝရေးရဲ့အရေးကြီးမှုကိုပြည်သူတွေကကောင်းကောင်းနားလည်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP မြန်မာဌာနကိုယ်စားလှယ် Dom Skepperly ကအခုလိုပြောဆိုလိုက်ပါတယ
် Everybody has to be convinced first that issues like food security and hunger and malnutrition are a priority and not everybody understands that necessarily in the beginning
စားနပ်ရိက္ခာဖူလုံရေးငတ်မုတ်ခေါင်းပါမှုနဲ့အာဟာရပြည့်မီရေတို့ရဲ့အကျိုးဆက်ဟာအရေးကြီးကြောင်းလူတိုင်းသိရှိနားလည်ဖို့လိုအပ်ပါတယ်။ပြည်သူတွေကစံစဘာတွေထုတ်လုပ်နိုင်တာနဲ့တင်လုံလောက်နေပြီလို့ထင်ကြပါတယ်။စားနပ်ရိက္ခာဖူလုံရေးနဲ့အာဟာရပြည့်မီရေတွေအတွက်စံတွေအများအပြားစိုက်ပျိုးထုတ်လုပ်နေုံနဲ့မပြီးပါဘူး။ကိုဝင်ဆောင်အမျိုးသမီးတွေအပါအဝင်နှစ်နှစ်အောက်ကလေးတွေနဲ့၅နှစ်အောက်ကလေးတိုင်းအာဟာရပြည့်မီဖို့လိုအပ်ပါတယ်။လက်ရှိမြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေထဲမှာဆိုရင်တတိယအာဟာရချွတ်တက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။နောက်ပြီးတော့ကလေးအလုံးရဲ့30ရာခိုင်နှုန်းဟာအာဟာရချွတ်တဲ့နေပါတယ်။ဒါဟာနည်းတဲ့ကိန်းကဏ္ဍတော့မဟုတ်ပါဘူး။ဒီအချက်လက်တွေကိုမြန်မာပြည်သူတိုင်းကသိရှိနားလည်ပြီးတော့အာဟာရပြည့်မီရေးဟာဦးစားပေးရမယ့်လုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုနားလည်ကြဖို့လိုအပ်ပါတယ်
။ Zero Hunger Challenge ကိုမြန်မာနိုင်ငံမှာစတင်အကောင်ထည့်ဖော်ခြင်းတစ်နှစ်ပြည့်တဲ့2015ခုနှစ်ကမ္ဘာစားနပ်ရိက္ခာနေ့မှာပြောဆိုလိုက်တာပါ။ဒါအပြင်တနိုင်ငံလုံးအတိုင်းအတာနဲ့စားနပ်ရိက္ခာအခက်အခဲတွေဖြေရှင်းရတာကြောင့်ရမုံငွေကိုလည်းမျှဝေပြီးသုံးစွဲနေရတယ်လို့အခုလိုပြောပါတယ
် But once people are aware then the challenge that still we face is resources and funding because you know Myanmar and the donors
မြန်မာပြည်သူတွေအနေနဲ့အာဟာရပြည့်မီရေးနဲ့စားနပ်ရိက္ခာဖူလုံရေးရဲ့အရေးကြီးပုံကိုနားလည်ရင်တောင်မှကျွန်တော်တို့မှအရင်မြင့်တဲ့ရန်ပုံငွေအခက်အခဲတွေရှိနေပါသေးတယ်။အလူရှင်တွေရှိတယ်ဆိုပေမဲ့လည်းရတဲ့ရန်ပုံငွေကအကန့်အသတ်တွေရှိနေတာကြောင့်ဘယ်အပိုင်းကိုအရင်ဆုံးဦးစားပေးရမယ်ဆိုပြီးပိုင်းခြားထားရပါတယ်။ဥပမာဘယ်အာဟာရပြည့်မီရေးလှုပ်ရှားမှုတွေကိုဦးစားပေးရမယ်၊ဘယ်ကဏ္ဍတွေကတော့ဆိုင်းငံ့ထားပြီးတော့နောက်ပိုင်းမှလုပ်ရမယ်ဆိုပြီးခွဲခြားထားတာကလည်းအခက်အခဲလို့ဆိုရမှာပါ။ဒါပေမဲ့လည်းဝင်ကြီးဌာနတွေအရက်ဖက်လူအဖွဲ့အစည်းတွေကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းကူညီနေကြပါတယ
်။2014ခုနှစ်ကစတင်ခဲ့တဲ့မြန်မာနိုင်ငံမှာစားနပ်ရိက္ခာအခက်အခဲလုံးဝပပျောက်ရေး Zero Hunger Challenge ကို2025ခုနှစ်မှာပြည့်မီအောင်ဆောင်ရွက်မှာဖြစ်ပါတယ်။ လက်ရှိမှာတော့မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေအနက်ကမ္ဘောဒီးယားနဲ့အရှေ့တီမောနိုင်ငံတွေပြီးရင်တတိယမြောက်အာဟာရချို့တဲ့မှုအများဆုံးနိုင်ငံဖြစ်နေပါတယ်ရှင်
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ AsiaSat 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံတဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ကနေစနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။တော်ရရှင်များရှင်2015မြန်မာနိုင်ငံရေကောက်ပွဲအတွက်ပြီးပါရောက်မြန်မာနိုင်ငံသားတွေနိုင်ငံတော်တော်များများမှာကြိုတင်မဲတွေပေးနေကြပြီဖြစ်ပါတယ်။ဒီလိုပေးနေတဲ့အချိန်မှာပဲအခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးတော့မကြခင်အစီအစဉ်တွေမှာဇက်တိုက်နားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညနေခင်းဆက်လက်အတန်လှန့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည9နာရီအထိအစီအစဉ်ကိုတော့ line to meter 16 19 25တို့ကနေပြီးတော့တိုးချက်ဖမ်းယူနားဆင်နိုင်ကြပါရရှင်အခုဆက်လက်ပြီးတော့2015ရွေးကောက်ပွဲအတွက်ပြီးပါရောက်မြန်မာနိုင်ငံသားတွေနိုင်ငံတော်တော်များများမှာကြိုတင်မဲတွေပေးနေကြတဲ့အခက်အခဲကိုအခုဆက်လက်တင်ပြသွားမှာပါအော်တိုဘာလ18ရက်နေ့ဒီကနေ့စနေနေ့မှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာမနက်9နာရီကနေစလို့ညနေ4နာရီခွဲအထိကြိုတင်မဲတွေပေးခဲ့ကြတာဖြစ်ပါတယ်။တန်းနဲ့ချီရှိရဲ့မြန်မာနိုင်ငံသားတွေအနက်ကြိုတင်စံတမဲပေးပိုင်ခွင့်ရှိသူလို့ထုတ်ပြန်ထားတဲ့စီးရင်အရေးအတွက်ကတော့962ဦးထဲမှာဒီကနေ့ဘန်ကောက်မြန်မာတန်ယုံကိုကိုယ်တိုင်မဲလာပေးကြတဲ့မြန်မာနိုင်ငံသားအချို့မဲစီးရင်ထဲပါနေပြီးမဲ့ကြိုတင်မဲလက်မှတ်မပါလို့အခက်ခဲတွေဖြစ်နေတဲ့အနေအထားကို2015ရွေးကောက်ပွဲအတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်မဲပေးမှုအတွေ့အကြုံဘလို့ရှိသလဲဆိုတာကိုကိုယ်တိုင်သွားရောက်ကြိုတင်မဲစင်တာပေးခဲ့တဲ့ကျမတို့မြန်မာ VOA ဗီဒီယိုသတင်း6ကိုစင်လက်ကိုမဆုမုံကဆက်သွယ်မေးမှန်းတဲ့အခါသူကအခုလိုစပြောပါတယ်ရှင
်ဒီကနေ့ဟိုဘာကောင်းမြို့မှာတရဝင်းသူတို့ကျူနေမဲပေးဖို့အတွက်စီးရင်ထုတ်ပြန်ထားတဲ့လူစုစုပေါင်းက962ယောက်ရှိတယ်ဒီကနေ့မနက်ပိုင်းတော့ဟိုလူ200 300လောက်တော့လာပေးသွားတာတွေ့ရတယ်ခင်ဗျာအဓိကကဒီမှာဖြစ်တာကဒီကျူနေမဲပေးမဲစီးရင်ထဲမှာသူတို့နာမည်ပါတယ်ဒါပေမဲ့တချို့ကမဲပေးဖို့အတွက်မဲလက်မှတ်စာရွက်အထက်ရောက်တော့မရှိဘူးလို့ပြောတယ်အဲအဲ့လိုမျိုးကြောင့်ဟိုတန်ရုံရှိမှာတော့ပြဿနာဟိုနည်းနည်းတက်သွားတာပေါ့နော်ကျိုးရင်မဲစင်းထဲမှာပါပြီးတော့မဲပေးခွင့်မဲလက်မှတ်မရှိလို့မဲပေးခွင့်မရတဲ့လူအယောက်20 30လောက်ရှိရဲကျွန်တော်တွေ့ရတော့ဟိုတချို့ကကြတော့ဒီကျိုးရင်မဲပေးဖို့အတွက်ကျိုးပြီးတော့ရှောက်တော့တင်ရမယ့်ရက်ကိုမသိဘူးဒါပေမဲ့ဒီနေ့မဲပေးရမယ့်ရက်ကိုတော့သိတယ်အဲ့တော့ဒီနေ့မှသူကမပုံတင်လို့ passport လို့ယူပြီးတော့ရောက်လာတယ်မဲပေးဖို့ပြောကြတယ်ဒါပေမဲ့သူကကျိုးရင်မဲပေးရမယ့်စင်းထဲမှာမပါတဲ့ဆိုတော့ပေးခွင့်မရဘူးပေါ့နော်အဲ့တော့မနေ့ပိုင်းကတော့တန်ယုံရှိမှအဲ့လိုမျိုးတန်ယုံကတောင်းဝင်ရှိတဲ့လူတွေနဲ့အဓိပ္ပာယ်မဲပေးခွင့်မရတဲ့လူတွေနဲ့အဲ့လိုဟိုအခြေရင်ပြောကြတာပါညာတော့တွေ့ရတာပေါ့အဲ့ဒီတာ
အဲ့တော့တန်ယုံဘက်ကရောခွင့်ပြုချက်ရထားတဲ့မဲပေးခွင့်ရှိတဲ့ပြည်သူတွေအတွက်ကိုဘယ်လိုမျိုးစီစဉ်ထားတာတွေရှိပါလဲရှင
်တန်ယုံဘက်ကတော့ဒီနေ့ဟိုသူကမဲပေးဖို့အတွက်သူတို့ဟိုကောင်တာတစ်ခုဖွင့်ထားတယ်သူတို့ကတော့ဟိုလူဝင်အားလည်း20လောက်သုံးပြီးတော့တေချာတော့သူတို့လုပ်ပေးတယ်ဒီမှာပေးတဲ့လူကလည်း900ကျော်ပဲရှိတယ်ဆိုတော့99နင်းနေမှာပဲသူတို့လုပ်နိုင်တယ်အဓိကပြဿနာကဒီမဲပေးရမယ့်ကျိုးရင်မဲပေးရမယ့်စင်းထဲမှာပါပြီးတော့ဗမာပြည်ကနေပြီးတော့မြန်မာပြည်ကနေပြီးတော့လှမ်းပို့လိုက်တဲ့အဲမဲပေးရမယ့်စာရွက်ပေါ့စရင်ပါတယ်စာရွက်မရောက်ဘူး ပုံလောက်ရမယ်ဒီစာရွက်မရဘူးအဲ့ဒါတော့အဓိကပြဿနာဖြစ်တာပေါ့ဒီနေရာတော့
ဟုတ်ကဲ့ဟိုမဲဆင်းရဲလမ်းလက်မှတ်ကပေါ့နော်ဥမာ3ခုရှိတယ်တိုင်းရင်းသားဖြစ်တယ်ဆို4ခုရှိတယ်ပေါ့ဆိုတော့အဲ့လိုအရေအတွက်သတ်မှတ်ချက်နဲ့ပတ်သက်ပြီးတော့တချို့ဆိုလို့ရှိရင်2ခုပဲပေးခဲ့ရတာမျိုးတွေရှိတယ်အဲ့ဒီတန်ယုံကဝန်ထမ်းကိုနိုင်ကိုကဒီဟာကိုနားမလည်လို့မပေးခဲ့ရတာမျိုးတွေရှိတယ်ဆိုတော့ဘန်ကောက်မှာရောအဲ့လိုအတွေ့အကြုံမျိုးရှိလားရှင
်အခုဘန်ကောက်မှာမဲလာပေးတဲ့လူတော်တော်များများတော့ဒါမဲဘယ်လိုပေးရမယ်ဆိုတော့ဟိုသူတို့တိတ်ချာတိကျကြတော့မသိတဲ့လူကများလိုက်ဒါပေမဲ့ဟိုပေးချင်တဲ့စိတ်ဓာတ်တစ်ခုတည်းနဲ့လာပေးကြလဲဆိုတော့သူတို့ပေးတဲ့လောက်ပေါ်တော့မဲစာရွက်ကတော့ယူတာများတယ်ဟိုတချို့ကလည်းတစ်ကောင်မဲရတချို့ကလည်းနှစ်ကောင်ရတယ်အခုပြဿနာတချို့ကကြတော့စီးရင်ပါတဲ့တစ်ကောင်မှအောင်မပါဘူးအဲ့လိုလူမျိုးကကြတော့ဟိုသူတို့ဒေါသဖြစ်တာပေါ့နော်ဟိုသူတို့စီးရင်လည်းပါတယ်ပေးခွင့်လည်းမရဘူးဆိုတော့အဲဒါပေမဲ့ဟိုတချို့ဟိုចောင်းသားတွေဒီမှာចောင်းလာတတ်တဲ့ចောင်းသားတွေတော်တော်များများကတော့ဟိုသူတို့3000ရောက်ဝင်မဲလက်မှတ်သူတို့3000ရရမယ်ဆိုတာလည်းသိတယ်သူတို့တောင်းတယ်အဲတိုင်းသားဖြစ်တဲ့လူကလည်း4000တောင်းတာပေါ့အဲ့လိုမျိုးမနဲ့တွေ့ရတော့တချို့ဆိုလဲဟိုတိုင်းသားဖြစ်ပေမဲ့လည်း2000ပဲဟိုပေးခွင့်ရတဲ့လူလည်းရှိတယ်အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မနဲ့ကစမ်မတ်ကြီးနဲ့အင်တာဗျူးရတယ်စမ်မတ်ကြီးကအင်တာဗျူးမှာတော့ तू ကတော့ तू ပြောတာကတော့ဒီဟိုတိုင်းသားတွေဖြစ်ပေမဲ့လည်း4000မရတာဘာလို့လဲဆိုတော့ဟိုတချို့ကအိမ်လိပ်စာတွေပါလေဟိုတကောင်စင်းကြတော့ဟိုပြောင်းရေးထားတယ်ရက်ကွက်မတူဘူးအဲ့လိုမျိုးဟိုမတူညီတဲ့ဟိုနေရာဖြစ်နေလို့အဲ့ဒါကြောင့်မို့မရတာပေါ့နော်အဲအဲ့လိုမျိုးသူကတော့ပြောတယ်န
ော်ဟုတ်ကိုဇလန်းအောင်ကပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကလည်းမဲပေးခဲ့တယ်ပေါ့နော်ဘန်ကောက်မှာဂျာဖြတ်ရွေးကောက်ပွဲမှာလည်းမဲပေးခဲ့တယ်ဆိုတော့အခုဒီ2015ရွေးကောက်ပွဲမှာမဲပေးခွင့်ကဘန်ကောက်မှာရခဲ့တယ်ဆိုတော့ဒီအတွေ့အကြုံတွေပေါ်မှာရှင်ပြီးတော့ဒီပေးခဲ့ရတဲ့အပေါ်မှာပေါ့နော်ဘလို့များကွာခြားချက်ရှိလဲနောက်2015ရွေးကောက်ပွဲကရောပွင့်လင်းမြင်သာမှုရှိပြီးတော့မှတရားမျှတမှုရှိမယ်လို့ကိုဇလန်းထင်ပါလားရှင
်အဲကျွန်တော်ကတော့အခုကတော့ဒီဘန်ကောက်မှာပဲနှစ်ကြိမ်လုံးပေးခဲ့တာပေါ့နော်အဲ့တော့ပထမတစ်ခေါက်2010တော့ပေးတာတော့ကျွန်တော်တို့လည်းသိချာမသိဘူးဒါပေမဲ့ပေးခြင်းနဲ့စိတ်တစ်ခုတည်းနဲ့ပေါင်းသွားတင်တယ်သွားပေးတယ်ဒါပေမဲ့2010ထက်တော့အခု2015မှာတော့အများကြီးတိုးတက်မှုတွေရှိလာတယ်ကျွန်တော်တို့လည်းဘက်ကလည်းကြေကြေလည်လည်သိထားတယ်ကျွန်တော်တို့ဘာလို့လုပ်ရမလဲပြီးတော့တန်ယုံဘက်ကလည်းသိချာသူတို့ကဟိုကြိုတင်ပြင်ဆင်ထားတာတွေ့ရတယ်မဲပေးရမယ်နေရာအစမဲပေးခွင့်စာရွက်ထုတ်ရမယ်နေရာသိသိချာချာလုပ်လာတာတွေ့ရတယ်ပြီးတော့သူတို့ဆက်ဆံရေးလည်းဟုတ်ပြီအစဉ်ပြေအောင်ဆက်ဆံလာတာမျိုးတော့တွေ့ရတယ်ခင်ဗျပွင့်လင်းမြင့်တောင်မှုဘယ်လောက်ရှိလဲဆိုတာတော့ကျွန်တော်တို့လည်းဟိုဆူတောင်းအောင်မှာပေါ့ပွင့်လင်းမြင့်တောင်မှုရှိပါစေလို့တော့အဲ့ဒါတော့ကျွန်တော်တို့လည်းပြောလို့မရဘူးကျွန်တော်တို့ရဲ့မဲလက်မှတ်ကိုကျွန်တော်ထည့်တယ်သူတက်ဆိုင်ရာပုံနဲ့ကိုထည့်တယ်ပြီးတော့ connect ကပ်ပြီးတော့ထည့်ခဲ့တယ်နောက်ပိုင်းကတော့သူတို့ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့လည်းပြောလို့မရဘူးပေါ့နော
်လုံုံရေးအခြေအနေကရောကိုဇလက်မြန်မာတန်ယုံဘက်ကရောထိုင်းအာနာပိုင်နေဘက်ကရောဘယ်လိုများစီစဉ်ပေးထားတာတွေ့ပါလဲရှင်မဲအကျွတ်တင်မဲပေးနေတဲ့အချိန်မှာ
လုံချုံရဲ့ဘက်ကတော့သူကရဲဘက်ကလည်းကျွန်တော်၄-၅ယောက်တွေ့တယ်ပြီးတော့စစ်တပ်ယူနီဖောင်းနဲ့ဒီစစ်တပ်ဘက်ကလည်းဟို၄-၅၀ယောက်လောက်တွေ့တယ်ခင်ဗျအထိုင်းဘက်ကပေါ့နော်ဟိုလူကလည်းဒီနေ့ပေးတဲ့လူကလည်းကျွန်တော်ထင်တယ်အများဆုံးဟိုစင်းရင်ရတာ962ယောက်ဖြစ်ပေမဲ့အဲ့ဒီကလာမပေးပြတဲ့လူတွေလည်းရှိတယ်ဘာလို့လဲဆိုတော့ဒီနေ့စနေနေ့ကဒီမှာလှုပ်လှုပ်တဲ့လူတွေတော့ကလှုပ်ပိတ်ရမဟုတ်ဘူးလေဒီဘက်ကသူကတစ်ရက်ပဲလှုပ်ပိတ်တာ Sunday တစ်ရက်ပဲလှုပ်ပိတ်တာအဲ့တော့မလာလိုက်ရတဲ့လူကလည်းရှိတယ်အဲ့တော့ဒီနေ့ပေးနိုင်တဲ့လူကကျွန်တော်ထင်တယ်400အောက်လောက်ပဲရှိမယ်တဲ့ဟို960တယောက်အပြည့်ဝတော့လာမပေးနိုင်ဘူးခင်ဗ
ျဟုတ်ကဲ့ရှင်ကိုစင်လက်ကျေးဇူးအများကြီးတင်ပါတယ်ကိုစင်လက်ဟုတ
်ဒါကတော့ဘန်ကောက်မြို့ရောက်ရှိနေတဲ့ကျမတို့ရဲ့ VOA ဗီဒီယိုသတင်း6ကိုစင်လက်ရဲ့ကြိုတင်မဲပေးခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်လို့မဆုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုလိုပြည်ပရောက်မဲဆန္ဒရှင်တွေတက်ဆိုင်ရာနိုင်ငံတွေရဲ့မြန်မာတန်ယုံတွေမှာကြိုတင်မဲပေးကြတဲ့အချိန်မှာအခက်အခဲများစွာနဲ့အတွေ့အကြုံတွေရတဲ့အတန်တွေဟာကြဲကြဲလလောင်ထွက်ပေါ်နေရတဲ့အချိန်မှာပဲရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအတွေ့အကြုံနဲ့ပြီးတန်ယုံဝန်ထမ်းကန့်သက်ချက်ကြောင့်ဖြစ်တာမို့လို့နားလည်ပေးစီလို့ကြောင်းမြစ်တာရက်ခံချက်တဆောင်ထုတ်ပြန်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့မဆုမုံကစုစည်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်စင်ကာပူနိုင်ငံဂျပန်နိုင်ငံတောင်ကိုရီးယားမလေးရှားထိုင်းနဲ့ဩစတြေးလျဗြိတိန်နိုင်ငံစတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဂျိုတင်မဲပေးနေကြတဲ့အချိန်မှာမဲစင်းထဲမှာပါပေမဲ့မဲလက်မှတ်မပါခဲ့တာမဲပေးတဲ့ပုံစံဖြည့်ပြီးတော့ပို့လိုက်ပေမဲ့မဲစင်းထဲမှာမပါလာတာဂျိုတင်မဲလက်မှတ်အရေးအတွက်မှားယွင်းမှုရှိနေတာစတဲ့အခက်အခဲတွေများစွာနဲ့ရင်ဆိုင်နေရတဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ရက်အပေါ်မှာကြဲကြဲလောင်လောင်ဝေဖန်မှုတွေထွက်ပေါ်လာနေပြီးပွင့်လင်းမြင်သာမှုတရားမျှတမှုရှိပါမလားလို့မေးခွန်းထုတ်နေချိန်မှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကြေညာချက်တွေဇက်တိုက်ဆိုသလိုထုတ်ပြန်ပါတယ် ပြည်တော်သွေးကောက်ပွဲကော်မရှင်ဘက်ကအောက်တိုဘာလ16ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့ကော်မရှင်အနေနဲ့နိုင်ငံပြင်ပရောက်မဲဆန္ဒရှင်တွေပေးပို့လာတဲ့ပုံမူကြမ်း15ကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကိုပေးပို့စီစစ်ပြီးတော့မဲလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကနေတဆင့်သက်ဆိုင်ရာနိုင်ငံတွေကတန်ယုံကောင်စစ်ဝင်ယုံနဲ့အမြဲတမ်းကိုယ်စားလှယ်ယုံတွေကိုဆန္ဒမဲလက်မှတ်တွေပေးပို့ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့မြို့နယ်အနှံကမဲလက်မှတ်တွေကိုမဲပေးရမယ့်လွှတ်တော်အလိုက်အစဉ်ပြေမဲပေးနိုင်ရေးကအလွန်ကိုကြီးမားတဲ့လုပ်ငန်းပမာဏဖြစ်ပါတယ်လို့ဆိုထားပါတယ်။ဒါကြောင့်နိုင်ငံခြားတန်ယုံတွေအနေနဲ့ရွေးကောက်ပွဲအတွေ့အကြုံအားနဲ့တာတန်ယုံမှာဝန်ထမ်းကန့်သက်ချက်တွေရှိခြင်းတန်ယုံတွေအခက်အခဲရှိမယ်ဆိုတာကိုရွေးကောက်ပွဲကော်မရှင်ဘက်ကခံစားနားလည်မိကြောင်းနဲ့ပြည်တွင်းပြည်ပရောက်မဲဆန္ဒရှင်တွေအနေနဲ့လည်းနားလည်ပေးစီလိုကြောင်းကိုမြစ်တာရက်ခံပါတယ်။တစားတဲ့နောက်ထပ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းတကယ်လို့များအကြောင်းကြောင်းကြောင့်ကြိုတင်ဆန္ဒမဲမပေးပြစ်ခဲ့ဘူးဆိုရင်ဘလို့မျိုးဆက်ပြီးတော့ဆောင်ရွက်နိုင်နေဆိုတဲ့နီးလန်းကိုထုတ်ပြန်ပါတယ်။ပြည်တွင်းမှာသက်ဆိုင်ရာမဲဆန္ဒနဲ့ပြည်ပရောက်နေတဲ့သူတွေပြည်ပမှာရောက်နေတဲ့မဲဆန္ဒရှင်ကရွေးကောက်ပွဲကျင်းပမယ်လို့လက်တလောကြေညာထားတဲ့နိုဝင်ဘာလ10ရက်နေ့ကျရင်မိမိတို့နဲ့သက်ဆိုင်တဲ့မဲယုံတွေကိုအချိန်မီပြန်ရောက်လာပြီးတော့သက်ဆိုင်ရာတန်ယုံကောင်စစ်ဝင်ယုံတက်မှုဌာနကြီးမှုစတဲ့သူတွေရဲ့မဲဆန္ဒမဲမပေးရသေးကြောင်းထောက်ခံချက်နဲ့တပ်တွေကလက်မှတ်ကိုတင်ပြနိုင်နေဆိုရင်သက်ဆိုင်ရာမဲယုံမှုကအဲ့ဒီပုံကိုမဲယုံမှာဆန္ဒမဲပေးခွင့်ပြုရမယ်လို့ထုတ်ပြန်ထားပါတယ်ဒီအကြောင်းကိုအသေးစိတ်သိရှိခွင့်ရဖို့အတွက် VOA မြန်မာပိုင်းကသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုအကြိမ်ကြိမ်ဖုန်းနဲ့ဆက်သွယ်ပေးမယ်ဆက်သွယ်မေးမြန်းခွင့်မရခဲ့ပါဘူးရှင်။လွတ်လပ်ပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်စေဖို့တမန်တော်ကြီးကမိန့်ခွန်းပြောဆိုခဲ့ပေမဲ့အခုလိုမျိုးနိုင်ငံပြင်ပရောက်မဲဆန္ဒရှင်ပြည်သူတချို့အခက်ခဲတွေတွေ့နေရတာလည်းဖြစ်ပါတယ်ရှင်။
ရရှိမြန်ခင်အခုလာမဲ့ဒီအောက်တိုဘာလ16ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမဲ့ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်။အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမဲ့စနေညပိုင်းဒဲအီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအလီလိုက်အစီအစဉ်မှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနီလိုတဲ့အမြင်နောက်မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနီကြမယ်တော်ရရှင်တွေကိုကျူးလွန်ပါတယ်
ညဘက်9:30နာရီတိထုတ်လွှင့်မဲ့ Diet Line အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ပါရရှင်။အခုတော့ကြိုတင်မဲ့ပေးတဲ့အတွေ့အကြုံတွေကိုဆက်တိုက်နားဆင်ရမှာပါ။နိုင်ငံတကာရောက်မြန်မာတွေကြိုတင်ဆန္ဒမဲ့ပေးကြတဲ့အချိန်မှာတော်တော်လေးကိုတက်တက်ကြွရှိနေတာကတော့စင်ကာပူရောက်မြန်မာတွေပါ။ညကတည်းကတန်ယုံရှိမှညအိတ်ဆောင်ပြီးမဲ့ပေးဖို့တန်းစီနေတဲ့ကြတာကြောင့်လူမှုကွန်ရက်တွေမှာရောနိုင်ငံတကာသတင်းတွေမှာပါအတော်လေးကိုတွေးခဲ့ရတာဖြစ်ပါတယ်။စင်ကာပူရောက်မြန်မာတွေရဲ့ကြိုတင်မဲ့ပေးမှုအတွေ့အကြုံနဲ့ပတ်သက်ပြီးတော့မဲ့ပေးသူမြန်မာတူဦးဖြစ်တဲ့မဆစာကိုကိုဉဏ်ဝင်းအောင်ကမေးမြန်းချပါရရှင်။
အဘိုးဟိုကတူအနှစ်ခုရှိတယ်တစ်ခုကကြတော့ဦးစားပေးတန်းပေါ့နော်ဦးစားပေးတန်းရေနောက်တစ်ခုကကြတော့ယူယူတန်းယူယူတန်းကတော့ဒီပုံမှန်လူတွေအတွက်ဦးစားပေးတန်းဟာတက်ကြီးရွယ်ဦးတွေရေကိုဝင်ဆောင်နေရေအဲ့သူတို့တွေကဟိုဒီဦးစားပေးတန်းမှာပါပါတယ်မြမကံကောင်းတယ်လို့ခေါ်ရမယ်ထင်တယ်မြမကတော့ဗမာလူမျိုးဆိုတော့၃ခုပဲပြီးရတယ်ရန်ကုန်ကဗမာဆိုတော့ဟောမြမလူမျိုးဆိုတော့၃ခုပဲရှိတယ်အဲ့၃ခုစလုံးမှာလည်းပြည့်ပြည့်စုံစုံပါတယ်နောက်သူစာအိတ်နဲ့စာရွက်နဲ့ကလည်းအကုန်လုံးကွက်တီးကြတယ်ဒါပေမဲ့မြမဘေးနာကတယောက်ကကတော့ရခိုင်အမကြီးသူကတော့ဟိုရန်ကုန်မှာနေတယ်ဒါပေမဲ့ရခိုင်ဆိုတော့သူကဟိုတိုင်းရင်းသားပြရမှာပေါ့နော်ဒါပေမဲ့သူ့ရဲ့မဲမပါလားမဲမပါတော့မြမအိမ်မှာသူပြဿနာတက်နေတာကြားတယ်အဲ့တော့အိမ်မှာကြီးကတို့ရဲ့ဟွာပေါ့နော်ရခိုင်အတွက်ကိုမဲမပါတဲ့အတွက်တောင်းတယ်ဒါပေမဲ့ဟိုဘက်ကလည်းသူတို့ရှိမှမဲမပါလာတဲ့အတွက်မပေးနိုင်ဘူးလို့ပြောတယ်သူတို့ရှိမှပါလာတဲ့ list ထဲမှာပါတဲ့လူမဟုတ်တဲ့အတွက်ပေါ့နော်အကယ်လို့အဲ့ဒီ list အဲ့ဒီစာရွက်ကိုသူ့ကိုပေးလိုက်မယ်ဆိုရင်ဟိုပါလာတဲ့လူကလည်းပေးလို့မရတော့ဖြစ်သွားမယ်ဆိုတော့အဲ့မှာသူတို့ပြဿနာတက်နေတာတော့ကြားတယ
်အဲ့တော့ဦးဝင်းထိန်တို့ပေါ့ဒီစင်ကာပူမြန်မာတန်ယိုးမှာမဲသွားပေးတဲ့အခြေအနေကဘယ်အခြေအနေကသွားပြီးတော့မဲပေးဖို့လုပ်ခဲ့ရတာပါလဲ
ဟုတ်ကဲ့ကျွန်တော်ကမနေ့ဟိုစားဘောအင်းက3နိုင်ကြီးထွက်တယ်ဗျာဟိုတန်ယုံနေရာနားရောက်တော့4နိုင်ကြီးကျော်နေပြီ အဲ့ဒီအချိန်မှာတင်ကိုလူကဘယ်လောက်ဖြစ်နေလဲဆိုရင်ကျွန်တော်ရှေ့မှာကိုလူ2500နီးပါးလောက်ဖြစ်နေပြီကျော်တင်တယ်အဲ့နောက်ပိုင်းတစ်ခွဲခွဲလာကြတာပြမိုးတန်ယုံမဖွင့်မချင်းကိုလူနောက်ပိုင်းမှာ6000လောက်ဖြစ်သွားတယ်အဲ့ဒီလိုမျိုးလူတွေကဟိုလမ်းဘေးပလက်ဖောင်းတွေမှာနေပြီးတော့ပလက်ဖောင်းတွေပြည့်အောင်ကြံ့နေတော့တင်မူကျဲကတန်ယုံကိုတစ်ခုခုသူတို့စီစဉ်ခိုင်းတယ်အဲ့ဒီမှာမှတန်ယုံကိုရဲတွေကပရက်ရှာပေးတော့မှသာနေတန်ယုံကနေပြီးတော့မလုပ်လဲဆိုရင်ဒီလူ3000ကိုသူတို့ကကျူနံပါတ်ပေးတယ်ဗျာဒီနေ့အတွက်ပေးဖို့အတွက်ကျူနံပါတ်ပေးပြီးတော့3000မှာဖြတ်တယ်ဖြတ်ပြီးတော့နောက်ထပ်ကျူနံပါတ်3000ကိုထပ်ဝေတယ်မနေ့ပြန်အတွက်ထပ်ဝေတယ်အဲ့ဒီ6000နောက်ပိုင်းမှာလည်းကျွန်တော်အနောက်မှာဆိုအများကြီးရှည်ပြီးကြံနေသေးတယ်ဗျာနောက်ထပ်9000 10000လောက်ဒီဖြစ်သွားနိုင်တယ်အဲ့ဒါတွေကိုနောက်နေ့တွေအတွက်ကိုသူတို့ထပ်ပြီးတော့ကျူနံပါတ်တွေထပ်ဝေပြီးတော့စီစဉ်နေတယ်
တစ်ဆက်တည်းမှာပဲစင်ကာပူနိုင်ငံမှာလိုပဲဂျပန်နဲ့ကြောင်ကိုရီးယားနိုင်ငံကမြန်မာတန်ယုံတွေမှာလည်းမြန်မာနိုင်ငံသားတွေပဲပြေးခဲ့ကြပါတယ်။ကိုညံဝင်းအောင်ကဆက်သွဲမေးမြန်းထားပါတယ်ရှင်
။ကိုဇော်မင်းထွန်းတို့ဒီဂျပန်ကတိုကျိုမြန်မာတန်ယုံမှာဒီနေ့မဲသွားပြေးတဲ့အခါမှာဘလို့အတွေ့အကြုံတွေရှိခဲ့ပါလဲ
။ကျွန်တော်ကတောင်ကလာမှာနေတဲ့လူကိုတောင်ကလာမဲဆန္ဒနဲ့နေရမှာနေတာဖြစ်ကျွန်တော်မဲသွားပြေးမှာကျွန်တော်မရတာဖြစ်ကျွန်တော်တို့အဲ့ရတောင်ဝင်ရှိတဲ့လူကိုကျွန်တော်မြည်တယ်တောင်ဝင်ရှိတဲ့လူကိုထုတ်ခဲ့ပေးပါကျွန်တော်အဲ့ဒီကိစ္စကိုဖြေရှင်းပေးပါဆိုတော့ကျွန်တော်တောင်ကလာနေနေနဲ့မေးပေးခွင့်မရခဲ့တာကပြည်သူ့လွတ်တော်အင်မတန်ကြီးကြီးတဲ့ပြည်သူ့လွတ်တော်နေရာမှာကျွန်တော်မေးပေးရခွင့်မရခဲ့ဘူးအဲ့ဒီပြည်သူ့လွတ်တော်ကလည်းဥအောင်တိန်လင်းဝင်ပြိုင်တဲ့နေနေဖြစ်နေတော့ဒါကျွန်တော်တို့အင်မတန်စိုးရိမ်နေတယ်ဒီမေးကပြန်မေးဖြစ်သွားတာမျိုးမတမ်းမှမှုလို့တမချစ်တဲ့အဲ့ဒါကျွန်တော်တို့နေရဘာလို့ဒီလိုဖြစ်ရလဲဆိုတော့သူတို့ရှင်းပြတာကပြည်ထောင်ရမယ်ဒီရုပ်ောက်ကွဲကော်မရှင်ကနေသူတို့အစီပို့လိုက်တဲ့ဟိုလူမဲပေးခွင့်လူစီးရင်ရဲ့နောက်ဒီမဲစာရဲစာတန်းနေစာအိတ်တွေက14ရက်နေ့မှရောက်ပြီးတော့သူတို့အားချင်းစီစဉ်ဆောင်ရတာဖြစ်တယ်လို့ပဲဟိုမဲမလောက်တာကိုမင်းညမှသူတို့သိတယ်ပေါ့နော်တိတိကျကျိမဲရန်ကုန်သူတို့လှမ်းကြောင်းကြတယ်အဲ့ဒီမလောက်တဲ့မဲတွေကိုအမြန်ဆုံးပြန်ပို့ပေးပါဆိုပြီးတော့သူတို့အဲ့လိုလှမ်းပြောင်းရတယ်အဲ့လိုဖြည့်ဆည်းရပြောတယ်နေဒီတမန်နိုင်ငံမှာရှိတော့မန်တန်ယုံကထုတ်တဲ့ list မှာပေါ့နော်မပါလာတဲ့လူတွေတော်တော်များများကြုံရတယ်အဲ့လူတွေကိုလည်းသူကရှင်းယူပြီးတော့ဟိုနေပြည်တော်ပြန်မေးလိမ့်မယ်23ရက်နေ့ညီခဲ့လို့ရှင်တော့ပြီးပါမမီလို့ရှင်မရပါဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမှမကျင်လို့ရှင်ဒီပြမပြူကပြန်ပြီးတော့မဲသွားပေးကြပါဆိုအဲ့လိုမျိုးပုံစံနဲ့တို့ဖြည့်ရှင်းတာတွေ့ရတယ်ဗျာ
ကိုရဲဝနထွန်းအနေနဲ့အဲ့ဒါဆိုးမျိုးမြန်မာတန်ယုံမှာမဲသွားပေးကြတဲ့အတွေ့အကြုံကဘယ်လိုရှိခဲ့ပါလဲ
အပြင်မှာရှိတဲ့ကျူတင်မဲနံပါတ်ကဘယ်လောက်လဲတောင်းတယ်ကျွန်တော်ပေးလိုက်တယ်ပြီးရင်ကျွန်တော်ဘယ်မျိုးနယ်တဲ့မိတယ်တောင်းတကုံမျိုးနယ်ပါပါတယ်ကျွန်တော်မျိုးနယ်တောင်းတကုံမျိုးနယ်81ရက်ကွက်ဆိုပြီးပြောပြတယ်ဒါပေမဲ့81ရက်ကွက်ကမဲပေးပိုင်ခွင့်ပေးသူကပါလာတာကတယောက်ပဲပါလာတယ်လို့ပြောတယ်ခင်ဗျပေးပြီးသွားပြီတဲ့မနေ့ကပေးပြီးသွားပြီလဲဆိုတော့ကျွန်တော်ဒီနေ့81ရက်ကွက်မှာပါလာတဲ့လူဒီမှာလဲပါတယ်ခိုးဘုံမှာလဲပါတယ်အဲ့ကျွန်တော်တို့ဘယ်လိုလုပ်ပေးမလဲပြောတော့သူတို့ကနေပြီးတော့ဒီ80ရက်ကွက်ထဲမှာရှိတဲ့လူဦးရေတွေကနေပြီးတော့မဲစင်းတယ်မှာရှိတယ်မဲပေးလို့ရမယ်စာရွက်3ရက်ကျွန်တော်ထုတ်ပေးလိုက်တယ်ခင်ဗျဟိုထုတ်ပေးရတော့ကျွန်တော်ကသူ့ကိုမေးတာပေါ့နော်ကျွန်တော်81ရက်ကွက်အဲ့လောက်မေးတော့သူတို့ကနေပြီးတော့ပြေပါတယ်တဲ့ပေးလိုက်ပါတယ်မဟုတ်ဘူးကျွန်တော်ပေးရတဲ့ပြဿနာမရှိဘူးဒီမဲပေးရမယ့်လူရဲ့မဲစာရွက်တွေကလူရဲ့အကန့်နဲ့ပို့ပေးရတဲ့အတွက်ကြောင့်ဘယ်လိုလုပ်လို့ရမလဲကျွန်တော်တို့အဆင်ပြေမလားဆိုတော့ရပါတယ်ဆိုပြီးတော့ဒီ80ဆိုတဲ့နေရာ3ရက်ဆိုတဲ့နေရာမှာ collection နဲ့ဖြတ်ပြီးတက်လို့ပေးရတယ်ကျွန်တော်အလုပ်ပေးရတာပါ။
ကိုညံဝင်းအောင်ကဆက်သွဲမေးမြန်းခဲ့တာဖြစ်ပါရဲ့ရှင်။အခုလို့အာရှမှာရှိတဲ့နိုင်ငံတကာရောက်မြန်မာတွေကြိုတင်မဲဆန္ဒတွေပေးနေကြတဲ့အချိန်မှာပဲအချိန်ကွာတဲ့အနောက်နိုင်ငံတွေမှာအခုအချိန်မှာတော့သက်ဆိုင်ရာနိုင်ငံတန်ယုံတွေမှာကြိုတင်ဆန္ဒမဲပေးမှုတွေစတင်နေပြီဖြစ်ပါရဲ့။ဗြိတိန်နိုင်ငံလန်ဒန်မြန်မာတန်ယုံကိုအနီးနားမှာရှိတဲ့မြန်မာနိုင်ငံသားတွေအုပ်စုလိုက်ရောတဦးချင်းပါမဲပေးဖို့တွားရောက်နေကြပါရဲ့။လန်ဒန်မြန်မာတန်ယုံမှာမဲပေးဖို့အတွက်အုပ်စုလိုက်ကားငါပြီးတွားရောက်နေတဲ့အချိန်မှာဒေါက်တာတက်ကူကလည်းပါဝင်ပါတယ်မဲပေးမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာတက်ကူကိုရှားဖောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်အဲတရေကြတော့900ကျော်ကျော်ဟိုပါပေါ့ဟိုဟာတင်ထားတယ်ပြောတယ်ဒါပေမဲ့ပေါ့နော်အဲကျွန်တော်တို့ပထမတစ်ကြိမ်ဒေါက်တာပရိနေကတစ်ကြိမ်ထုတ်တယ်ပေါ့နော်အဲထုတ်တော့သူက900ကျော်ကျော်လေးပဲပေါ့ထုတ်လိုက်တယ်ထုတ်ကျော်တော့မများနာမည်ပါမလားမပါတော့တခါနောက်တစ်ကြိမ်ပရိနေဆက်ထုတ်တယ်ဆိုဒေါက်တာပရိနေညတောင်ကျော်ပေါ့တောက်ကြနေမလဲပေါ့မနေ့ကနိုင်ပဲတော့မှာမြန်မာတိုင်းကဖတ်ပြီးတော့လူ60လောက်ဖတ်သူွားတယ်ခင်ဗျအဲ့ဒါအဲ့တော့စုစုပေါင်း950ကျော်စည်ရင်းရှိလေပေါ့နော်အဲ့ဒါမနေ့မနေ့ဟိုရလောက်လဲတော့ပေါ့ဒီနေ့နဲ့နေ့ပြန်ကျွန်တော်တို့ထုတ်လုပ်ပါပါအဲပြီးတော့နောက်တစ်ခုကအခုကျွန်တော်တကယ်ညောက်ကအခုပဲပြောတယ်နောက်တစ်ခုနောက်စည်ရင်းတစ်ခုဒီနေ့မနေ့ဆက်ဖတ်တယ်တိုင်းက673ယောက်ဆိုလောက်ပြီးပါတယ်လို့ပြောတယ်အဲ့ဒါ အဲ့ဒီတဲ့တော့ကျွန်တော်ကြားတယ်ဒါပေမဲ့ကျွန်တော်ကအခုကကျွန်တော်ကဟိုအင်္ဂလန်မြောက်ပိုင်းမှာနေတာလေမိုင်300လောက်ကဝေးရတဲ့နေရာလေတကယ်တည်းနေလူတွေအများကြီးသူ့ပြီးတော့ဟို coach တခုရဲ့နဲ့သူ့ပြီးသွားနေတာဆိုတော့အခုအဲ့စင်းရောကျွန်တော်မမြင်ရသေးဘူးမြတ
်ဟုတ်ကဲ့အခုဟုတ်တယ်ကျမတို့တိရတာကတော်တော်များများကအဲ့ဒီမှာပဲဘယ်နေရာမှာပဲနေနေပေါ့နော်ဒီဘက်ဒီလန်နံမက်မှာပဲလာပြီးတော့မဲပေးရမယ်ဆိုတဲ့ခါကြတ
ော့တနေရာမှာပဲပေးလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီဘိုင်းမှာရောဒီသွားလေးသွားရေးလာရေးဒီအလုတ်ပိတ်ရဲ့တွေနဲ့ကြည့်မယ်ဆိုရင်အခက်အခဲဘယ်လိုများရှိလဲရှင
်အခက်အခဲကတော့ခင်ဗျာဒီမှာကစနေနေ့တွေလုတ်ပြရတော့ဒါအားဟန်ကြပါတယ်ကျွန်တော်တို့အားလုံးကဓာတ်ရည်တွေဆိုဘယ်မှမသွားနိုင်ဘူးပေါ့နော်စနေနေ့တွေဆိုတော့သွားလို့ရတာပေါ့အဲ့ဒါလေးကတော့အသိပြပါတယ်ဒါပေမဲ့တခုရှိရဒီလို message ကိုကတ်ပြီးတော့မှတင်ရတော့ကြတော့ကျွန်တော်တို့ပြဿနာပါလဲဆိုတော့ဒီမှာအတူတူပဲနေမှာပါအမေရိကမှာလဲကတ်ပြီးတော့မှဝယ်လို့ရှိရင်ယထာကတိကားကလည်းအားသေးကြီးရခင်ဗျာလက်မှတ်ကကတ်ဝယ်လို့ရှိရင်ကဒါတစ်ခါရောက်တယ်လန်ဒန်မှာနေရင်တော့တစ်မျိုးပေါ့နော်ဒါပေမဲ့တော်တော်များများကျွန်တော်တို့ရလန်ဒန်မှာနေတဲ့လူကဟိုရှိပါတယ်ဒါပေမဲ့လည်းတော်တော်များများလန်ဒန်မြို့ပေါ်မှာမနေကြဘူးအဝေးမှာနေကြတာဆိုတော့ကျွန်တော်နဲ့လန်ဒန်နဲ့မိုင်150လောက်ဝေးပါတယ်အဲ့တော့အကယ်၍လက်မှတ်မိထားလက်မှတ်ကိုကတ်ဝယ်လို့ရှိရင်ပေါင်ပေါ့နော်တပောင်က US ဒေါ်လာ 1.58 လောက်ပေါက်ပါတယ်အဲ့ဒါတပောင်ကိုကျွန်တော်တို့ဘယ်လောက်လောက်ကုန်လဲဆိုရင်150လောက်ထိကုန်နိုင်ပါတယ်ခါလေးကျရင်ကန်ဆိုရင်လည်း200လောက်ထိကုန်သွားနိုင်ပါတယ
်ဆိုတော့ဒီခုနပြောတဲ့ဆရာပြောတဲ့မြောက်ပိုင်းဆိုတာလေမြောက်ပိုင်းကဘယ်မြို့တွေဟိုပါလဲဆိုတာနည်းနည်းလေးပြောပြလို့ရမလားဟို
မြောက်ပိုင်းဆိုတာဒါတော့ကျွန်တော်အင်္ဂလန်တနိုင်ငံထဲမှာပဲရှိတဲ့မြောက်ပိုင်းပေါ့နော်ကျွန်တော်တို့ United Kingdom ဆိုတော့Ireland တို့ New Scotland တို့လည်းပါရဲပေါ့အဲ့တော့အဲ့ဒီတရားတွေလာမယ်ဆိုရင်လေမြန်နဲ့လာမယ်ပေါ့နော်နည်းနည်းဝေးတယ်ကျွန်တော်တကယ်ချင်းတယောက်ဆိုရင်ဒန်ဒီမှာနေတယ်ဒန်ဒီဆိုတာ Scotland ဆိုတော့ဟိုပါလန်ဒန်နဲ့ဆိုမိုင်းကျွန်တော်ထင်ပါတယ်800 900လောက်တော့ဝေးမယ်ထင်တယ်အဲ့ဒီကနေဆို तू ကလေမြန်နဲ့လန်ဒန်ကိုသွားရတယ်အဲ့တော့ဒန်ဒီကနေပြီးတော့ Edinburgh ကိုယထာနဲ့သွားပြီး Edinburgh ကနေပြီးတော့လန်ဒန်ကိုလေမြန်နဲ့သွားရတယ်ပေါ့နော်အဲ့ဒါဆိုသူတို့ပို့ပြီးစေးကြည့်မယ်ပြောဆိုတော့လန်ဒန်မှာလည်းညအရာအောင်ပဲလေ
တစ်ဆက်တည်းမှာပဲဩစတြေးလျနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့ရှားဖောင်ကဆက်သွယ်မေးမြန်းထားတော့ကိုဆက်လက်နားဆင်ရအောင်ပါရှင်
။တိုင်းဒေသကြီးရယ်အမျိုးသားလွတ်တော်ရယ်ပဲရှိရယ်။ပြည်သူလွတ်တော်ဟိုစာရွက်မရဘူးသူက။အဲ့ဒါဟိုရန်ကုန်ကမပို့ပေးလို့လေအဲ့ဒါကတောင်ဥက္ကလာရယ်နောက်တစ်ခုကအင်းစင်ရယ်ပဲ3ဟိုမြို့နယ်3ခုနယ်နံပါတ်။အေးအဲ့မြို့နယ်3မြို့နယ်မှာไอ้ปิดุลွတ်တော်กูจะเลยအတွက်ဒီแม้แม้ซင်းยังไม่ရှိอยู่ตัวนักคู่เว้ยนักคู่เว้ยแท้ละยาเลยตัวเราก็เปลี่ยนพี่รออาจารย์จ้าไปมั้ยลูกก็ပြောเลยอาจารย์จ้าพี่รอโหอ่ะเว้ยทับป่นมาล่ะไอ้ลูกทับป่นกูอ่ะเว้ยตะคาทับตัวออกมาล่ะไม่ပြောได้กูตัวเราก็โหอ่ะปุ๊บพี่ได้ทางอ่ะดาเลยดังแม้ที่มาป่าละด้วยตัวบะมาอยู่เปลี่ยนพี่อาจารย์จ้ามาป่าญาบ่ดิไอ้ลูกပြောล่ะเว้ย
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကလေဒီလိုခုနကလေဒီမဲစီရင်အရင်ကမပါတဲ့လူပေါ့နော်စီးနေမှာမပါတဲ့လူတွေကိုလည်းနာမည်ထတိုးထားတယ်ဆိုတဲ့ခါကျတော့မဲပေးတဲ့ရက်ကခုန14 15 16 19ဆိုတော့ဒီနေ့ကနောက်ဆုံးရက်ပေါ့နော်ဆိုတော့သူကမဲပေးမဲ့ရက်ကိုထတိုးဖို့ရောအဲ့လိုမျိုးထတိုးမယ်ဆိုတဲ့ပြောတဲ့ပြောတဲ့အတန်ရောကြာလာရှင
်အဲ့ဒါတော့ဘာမှမပြောဘူးတကယ်လို့သူတို့ကရန်ကုန်အကြောင်းကြားလို့ရန်ကုန်ကအဲ့ဒီဒီလိုအဲ့ဆာလွတ်တော်အတွက်မဲပေးဖို့ထပ်ပြီးရမယ်ဆိုရင်တော့လာပေးရအောင်မနဲ့တူပါလေကြည့်ရတာသူတို့ကဘာမှမပြောဘူ
းဒီအခြေအနေဆိုတာမဲသွားပေးရတယ်ဆိုတာကျမတို့သိရတဲ့လောက်ကဒီမဲဘန်ကနေတဲ့လူရောဒီဖတ်မှာနေတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဆီဒီမှာပဲဖြစ်ဖြစ်ဒီကင်မရာမြို့ကိုပဲသွားပေးရတဲ့ခါကျတော့အဲ့ဒီမှာအခက်အခဲလေးတွေဘယ်လိုရှိလဲရှင
်အခက်အခဲကတော့ဟိုနံပါတ်1သွားလာရတာပေါ့မဲလုံးဆိုရင်ဥမာအဲကီလို600ကျော်ဝေးတယ်လေအဲတော့ဟိုရထားအဲကားကားနှစ်ခုကမောင်းသွားတာအခုဆိုခဏအိုက်တော့ကြာမနေ့ကနေတော့ဆိုညအေးဆယ်နိုင်လောက်မှပြန်ရောက်မယ်ဒါမဲလုံးကနော
်ဟုတ်ကဲ့
ပါ for ဥမာပတ်လို့နေရာမျိုးဆိုတော့ဒါဝင်လို့နေရာမျိုးဆိုတော့တို့ဘလို့လာကြအောင်လေမြန်နဲ့လာမှပဲရ
ဆိုတော့အခုဒီဒေါက်တာဆောင်းဝင်းအနေနဲ့သွားပြီးတော့မဲပေးပြီးသွားပြီလားရှင
်ဒီပြီးပြီ
ဟုတ်ကဲ့
ပြီးသွားပါပြီ
ဟုတ်ကဲ့အဲ့ဒီမဲသွားပေးတဲ့အချိန်မှာရောမဲလာပေးတဲ့လူများလာပြီးမဲပေးတဲ့အချိန်မှာတွေ့ကြုံရတဲ့အတွေ့အကြုံလေးလည်းပြောပြပေးပါအောင်ရှင
်မဲအဲတိတ်ကြီးမများပါဘူ
်မြန်မာဆိုကျွန်တော်ရောက်တော့နေခင်းဟို17နှစ်လောက်ရောက်ပါတယ်လေဒါပေမဲ့ဟိုသူကဒီမှာမဲပွေးဒါ14ရက်နေ့ရစပြီး14 15 16 18 4ရက်ဟို4ရက်4ရက်ရှိလေမဲပေးလို့ရတာ
မရှာဖောင်ဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ရတာဖြစ်ပါတယ်အခုလိုနိုင်ငံရဲ့ချားမှာရောက်ရှိနေသူတွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံတွေကောင်စစ်ဝင်ယုံတွေမှာတွားရောက်မဲပေးခဲ့ကြတာမို့တန်ယုံတွေနဲ့ဝေးတဲ့မြို့တွေမှာနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိနေကြပါတယ်ဥပမာ Ireland, Denmark နဲ့ Sweden နိုင်ငံမှာရှိကြတဲ့မြန်မာလူမျိုးတွေအနေနဲ့ကတော့ UK နိုင်ငံ London မြို့ကမြန်မာတန်ယုံမှာတွားပြီးတော့ဒီကနေ့အောက်တိုဘာ16ရက်နှစ်ရက်အတွင်းကြိုတင်မဲ့ပေးရမှာဖြစ်ပါတယ်။ဒါကြောင့်အခက်အခဲတွေတွေ့နေတဲ့အထဲမှာတော့ဩစတြေးလျနိုင်ငံဘက်မြို့မှာနေထိုင်တဲ့ကိုနေလင်းချွန်းကတော့ကမ်ဘာရာမြို့မှာရှိတဲ့မြန်မာတန်ယုံကိုမတွားနိုင်တော့ဘဲမြန်မာနိုင်ငံကိုပြန်ပြီးမဲပေးဖို့စီစဉ်ထားပါတယ်။ဘာကြောင့်အခုလိုစီစဉ်ရလဲဆိုတာကိုမဆုမြတ်မုံကကိုနေလင်းချွန်းကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုနေလင်းတို့ကိုမေးချင်တာမြန်မာနိုင်ငံမှာပြန်ပြီးသွားပေးမယ်လို့သိရပါတယ်။ဘာကြောင့်ပါလဲရှင်။
မြန်မာနိုင်ငံမှာမဲသွားပေးမယ်လို့ပြောင်းသွားတာတော့ဗောနော်ဒီမှာတန်ရုံကတဆင့် form 15ပြန်လဲလက်ခံပြီးလို့ရှိရင်ကျွန်တော်တို့တကယ်မဲပေးခွင့်ရှိမရှိဆိုတာကိုစီးစစ်ပြီးတော့တို့ကစာတစောင်ပြန်ပို့မယ်လို့ပြောတယ်အဲ့စာကျွန်တော်စီကိုဘယ်တော့မှရောက်မလာခဲ့ဘူးဗောနော်အဲ့ကျွန်တော်အဲ့စာကိုစောင့်တယ်တန်ရုံကိုအချင်းချင်းဖုန်းဆက်ပြီးမေးတော့မှမဲပေးလို့ရတာ14ရက်နေ့နဲ့18ရက်နေ့နှစ်ရက်ပဲရှိတယ်အောက်တိုဘာလအဲ့နှစ်ရက်မှာမဲပေးခွင့်ရှိတယ်ဆိုတာကျွန်တော်တို့သိရတယ်အဲ့ဒီလိုဘာမှအကြောင်းမပြန်တဲ့အတွက်သူတို့ထက်ကဖုန်းဆက်မှာကျွန်တော်တို့ကအဲ့လို information တွေကျွန်တော်ကရတယ်ဗောနော်အဲ့ဒါနဲ့ဟိုလင်းရင်လက်မှတ်ကဝယ်ဖို့ကြာနည်းနည်းအခက်အခဲဖြစ်လာတယ်ကတ်ပြီးဝယ်လို့ရှိရင်ဈေးကြီးတာမျိုးလေးပါလေရှိတယ်ပြီးတော့ကျွန်တော်ပတ်သားနေကင်မရာကိုတွားဖို့ခရီးဈေးဆိုတော့လေရန်ကုန်ပြန်တဲ့ဈေးနဲ့မကွာတော့ဘူးအဲ့ဒါကြောင့်ကျွန်တော်ဟိုပြန်ပြီးတော့ပြီးကိုဆုံးဖြတ်လိုက်တာ
အဲ့တော့အလုတ်ပြက်ခံပြီးတော့သွားမှာပေါ့ဘာကြောင့်ပါလဲ
အလုတ်ကတော့ခွင့်ယူရတာပေါ့အလုတ်ဖြတ်ပြီးတော့သွားမယ်မြန်မာနိုင်ငံအတွက်ကျွန်တော်တို့ဒါအရေးကြီးတယ်ကျွန်တော်တို့ဒီမှာနိုင်ငံသားတိုင်းဗုတ်လုပ်ဖို့လိုတယ်။ဒါကြောင့်ကျွန်တော်တို့လုပ်ဖို့လိုတယ်လို့လည်းကျွန်တော်ယူဆတယ်။ကျွန်တော်အဲ့လိုလည်းခံယူတယ်။
အဲ့တော့
အဲ့ဒါကြောင့်ကျွန်တော်ပြန်လာပါ
။ဟုတ်ကဲ့။အဲ့တော့ path new ကနေပြီးတော့အခုလိုမျိုးမြန်မာနိုင်ငံမှာပြန်ပြီးတော့မဲပေးမဲ့လူဘယ်လောက်တော်တော်များများရှိလဲ။အခုလိုကိုယ့်လိုအခြေအနေဖြစ်တဲ့လူတွေဘယ်လောက်များရှိရလို့သိရပါလဲရှင်
။ကျွန်တော်အတိအကျတော့မသိဘူး။တော်တော်အဆင်ပြေမှုဖြစ်နေတဲ့လူတွေတော့တော်တော်များတယ်။အဲဒါပေမဲ့ကျွန်တော်ရန်ကုန်ပြန်မဲ့လူတွေလည်းကျွန်တော်အနည်းတစ်ဝိုက်ပတ်ဝန်းကျင်ပါနော်။10ယောက်15ယောက်ရှိတယ်လို့သိထားတယ်။ကင်မရာတော့ပြည့်မဲ့လူတွေလည်းတန်ရုံအဲ့လိုလင်းလက်မှတ်ဘုတ်လို့ထားတယ်လေကျွန်တော်10ယောက်15ယောက်ကျွန်တော်ပတ်ဝန်းကျင်မှာရှိ
တန်ရုံအနေနဲ့ဒီမဲပေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဒီမြန်မာနိုင်ငံသားတွေအတွက်ကိုတင်းချက်လက်တွေကိုတို့အနေနဲ့ပြောကြားမှုရှိလဲထုတ်ပြန်မှုရှိပါလဲရှင
်ကျွန်တော်တို့တင်းတွေသိရတာတို့တန်ရုံကိုဓာတ်ရိုက်ဖုံးဆက်မှာပဲသိရတယ်ကျွန်တော်ကတော့တို့အဲ့လိုမျိုးကျွန်တော်တို့စီအဆက်ဆက်သွယ်အကြောင်းကြားမှုတွေပါရင်မရှိဘူးအဲ့လိုပြီးမှ form 15ပို့ပေးတာပဲတို့ရှိတယ်အဲ့ form ကိုပြန်ပို့ပေးပြီးတော့လဲကျွန်တော်စီကိုအမှန်ကတော့တို့ရေးထားတဲ့တန်ရုံအတေဝန် website မှာအဲ့မှာတင်ထားတဲ့အဲစာအကြောင်းကြားစာရဆိုလို့ရှိရင်သူတို့ကအဲ form 15ပို့ပြီးပြန်ပို့ပေးတဲ့လူတွေကိုသူကထပ်အကြောင်းကြားမယ်ဘယ်နေ့လာလို့ရပြီဆိုတော့အကြောင်းကြားဒါပေမဲ့အဲ့စာဘယ်သူမှမရောက်တော့ကျွန်တော်သိရတော့
ဒါကတော့ Australia ရောက်မြန်မာနိုင်ငံသားတွေရဲ့ကြိုတင်ဆန္ဒမဲပေးမဲ့အခြေအနေကိုနားဆင်ခဲ့ရဖြစ်ပါတယ်အခုလိုကြိုတင်မဲ့ဆန္ဒမဲပေးတဲ့အတွေ့အကြုံတွေပြီးမှတော့နောက်သတင်းတစ်ပုတ်အနေနဲ့မီဒီယာနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါမြန်မာ Institute for Democracy MID အဖွဲ့က2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းနဲ့ပထမအကြိမ်ပနာမအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်နိုင်ငံပိုင်မီဒီယာတွေအနေနဲ့ပန့်ညီမျှမှုစံနှုန်းတွေလိုက်နာမှုရှိတယ်လို့ပုဂ္ဂလိကပိုင်မီဒီယာတွေအနေနဲ့တော့အတိုက်ခံပါတီတွေကြအသားပေးဖော်ပြတာမျိုးတွေများနေတယ်လို့အစီရင်ခံစာမှာဆိုပါတယ်သတင်းအပြည့်စုံကိုတော့ VOA သတင်းထောက်မြင့်မြင့်ခိုင်ကတင်ပြပေးမှာပါရှင
်သတင်းမီဒီယာတွေရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတင်ပြပုံတွေကိုနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရေးစတင်တဲ့စက်တင်ဘာ10ရက်နေ့ကနေသတင်းသုံးဖက်အကြာလေ့လာဆောင်ကြည့်မှုအရနိုင်ငံပိုင်မီဒီယာတွေဟာသတင်းတင်ပြရမှာဗန့်ညီမှုမရှိဘဲရွေးကောက်ပွဲနဲ့မသက်ဆိုင်တဲ့နိုင်ငံတော်အာဏာပိုင်တွေရဲ့လှုပ်ရှားမှုတွေကိုအများဆုံးတင်ပြတာတွေ့ရတယ်လို့ MID ဖွဲ့ကမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းရဲ့ညှိနှိုင်းရေးမှူးကိုမျိုးမင်းစောကပြောဆိုလိုက်ပါတယ်
။ဆိုရပိုင်မီဒီယာတွေမှာဝါလိအထူးသဖြင့်ပါတီတွေ့ရှိနေရလဲဆိုတော့ဒီ political party တွေနောက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကို coverage လုပ်ပေးတဲ့coverage လုပ်ပေးတာတွေပေါ့လေကျွန်တော်တို့အထူးသဖြင့်တော့သူတို့ပြန်တော့အစိုးရရရှိတယ်ရဲ့ခရီးစဉ်တွေနောက်ပြီးတော့ဟိုသူတို့ဟိုဖွံ့ဖွဲတွေသွားတာတွေစသဖြင့်တော့ဒါမျိုးတွေကိုအများအားဖြင့်ပေါ်ပြနေတာကိုတွေ့ရှိရတယ်သူတို့ပြန်တော့အဲ့ခရီးစဉ်တွေအောင်မြင်မှုတွေပေါ့လေအောင်မြင်မှုတွေဟိုဟာပေါ့ဟို ဟိုပြည်မှုတွေကိုပဲပေါ်ပြနေရတွေ့ရတယ်အမတွေ့ရတဲ့ချက်ကတော့ကျွန်တော်တို့ဟိုပေါ့ဟိုအတိုက်ခံတွေဘက်ကအမြင်ဒီဒီဒီလုပ်ငန်းစဉ်တွေပေါ်မှာဒိုရီမိုဒီဖြစ်စဉ်တွေပေါ်မှာဝေဖန်တဲ့အမြင်တွေကိုအပေါ်ပြတာမျိုးပေါ့လေဒီ state owned media တွေမှာလည်းကျွန်တော်တို့မတွေ့ရှိရ
ပုဂ္ဂလိကပိုင်းမီဒီယာတွေအနေနဲ့ကလည်းရွေးကောက်ပွဲအကြိုကာလနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေမူဝါဒတွေကိုပြည်သူတွေကိုချပြပေးမယ်လဲအင်အားကြီးပြည်ခိုင်ဖြိုးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့အကြောင်းတွေကိုဖော်ပြတာများတယ်လို့ကိုမျိုးမင်းစောက2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းတွေးရှိချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်ဒီအစီအစဉ်ခန်းစာထဲမှာရုပ်မြင်သံကြား5ခု၊ရေဒီယို6လိုင်း၊အပတ်စဉ်နဲ့နေ့စဉ်ထုတ်စားဆောင်10ဆောင်နဲ့အွန်လိုင်းမီဒီယာ3ခုနဲ့ပတ်သက်တဲ့တွေးရှိချက်တွေကိုဖော်ပြထားတာဖြစ်ပြီး VOA RFA နဲ့ MRD4 စတဲ့သတင်းဌာနတွေနဲ့ပတ်သက်တဲ့တွေးရှိချက်တွေကိုတော့နောက်တစ်ချိန်ထုတ်မယ့်အစီအစဉ်ခန်းစာမှာထည့်သွင်းဖော်ပြသွားမှာဖြစ်ပါတယ်။သတင်းမီဒီယာတွေကဖော်ပြတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုအကောင့်ဘက်အဆိုဘက်နဲ့သတင်းအတိုင်းရေးသားတင်ပြသလားဆိုတာတွေကိုပါဒီအစီအစဉ်ခန်းစာကဖော်ပြထားပါတယ်ရွေးကောက်ပွဲဆိုင်ရာမီဒီယာတွေရဲ့သတင်းတင်ပြမှုနဲ့ပတ်သက်လို့စောင့်ကြည့်ရမှာလဲမြန်မာနိုင်ငံအပေါ်ဝင်နိုင်ငံပေါင်း50ကျော်မှအသုံးပြုနေတဲ့ Mimo 98 Media စောင့်ကြည့်လေ့လာရေးအဖွဲ့ရဲ့နီးစနစ်ကိုအသုံးချထားတာမို့အစီအစသ်ခန်းစာပါတွေ့ရှိချက်တွေကစိတ်ချရတယ်လို့ MID ကကိုမျိုးမင်းစောကပြောပါတယ
်ဒီ methodology ကိုတောင်းပြီးတော့လုပ်ပြဆိုလို့ရှိရင်ကျွန်တော်တို့ MID ပဲလုပ်တော့တခြား CS ပဲလုပ်အတူပဲလုပ်တော့ခုတိုင်းနေတဲ့လူတွေပဲလာလုပ်တော့ဒီတွေ့ရှိချက်တွေအတိုင်းပဲကျွန်တော်တို့လုပ်ခဲ့တဲ့အလုပ်တွေကိုသူတို့ထပ်လုပ်မယ်ဆိုလို့ရှိရင်လည်းဒီတွေ့ရှိချက်တွေအတိုင်းပဲကျွန်တော်တို့တွေ့ရှိမယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဒီအစီအစဉ်ခန်းစာထုတ်ပြန်ရတာဟာသတင်းမီဒီယာတွေရဲ့အမှန်အမှားကိုဝေဖန်ဖို့မဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်တဲ့အချက်အလက်အမြင်သဘောထားတွေဘလောက်ကြည်ကြည်ပြန့်ပြန့်ပါဝင်တယ်လဲဆိုတာသိနိုင်ဖို့ဖြစ်တယ်လို့မြန်မာ Institute for Democracy MID ရဲ့ Director အဖွဲ့ဝင်ကိုမော်စင်ကပြောပါတယ်
။နိုင်ငံရေးနဲ့ပတ်သက်လို့အမြင်ကဘယ်လောက်ကြည့်နေလဲပါတယ်ဆိုရအောင်ဒီတခုလေးကိုပဲအကြောင်းအရာတခုလေးကိုပဲဒီပုဂ္ဂိုလ်တခုလေးကိုပဲစောင့်ပြီးလို့ဖော်ပြတာ။အယူဆတခုလေးကိုစောင့်ပြီးဖော်ပြတာ။ဒါပေမဲ့အများကြီး creative ထူးထူးတွေတော့အချက်အလက်များကိုတင်ပြတာ၊အယူဆများကိုတင်ပြတာ၊အမြင်များကိုတင်ပြတာ။ဒီဟာကိုလည်းကျွန်တော်တို့ကနေဒီမှာဘယ်လိုဖြစ်တဲ့နဲ့မဖြစ်စင်ဘူးဆိုတာတဲ့ကျွန်တော်တို့ကဒီဆွေးနွေးမှုလေးပေါ့နော်မီဒီယာနဲ့ကျွန်တော်တို့တာပြီးမှဆွေးနွေးကြမှာပေါ့။မီဒီယာမှာကျွန်တော်တို့ကနေဒီမှာတွေ့ရှိချက်တွေကိုမီဒီယာတွေလေ့လာကြည့်မယ်။ဒီတော့ကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ဆွေးနွေးမှုတွေစတာပြီးတော့ကျွန်တော်ပို့ပြီးတော့ကောင်းတဲ့ကောင်းတဲ့တစ်ချက်တစ်ချက်ပို့တော့မှမြင်တဲ့professional တွေရောသူ quality ရောမြင်တဲ့အခြေအနေတစ်ခုသွားဖို့လို့ကျွန်တော်ရည်ရွယ်ပြောတော့ပါမယ်။
MID ရဲ့2015ရွေးကောက်ပွဲဆိုင်ရာမီဒီယာစောင့်ကြည့်လေ့လာရေးစီမံကိန်းအနေနဲ့စုစုပေါင်းအစီရင်ခံစာ3ခုထုတ်ပြန်သွားမှာဖြစ်ပြီးနိုဝင်ဘာ8ရက်နေ့ရွေးကောက်ပွဲအပြီးမှာနောက်ဆုံးအစီရင်ခံစာထုတ်ပြန်သွားမှာဖြစ်ပါတယ်
။မမင်းမင်းခိုင်တင်ပြသွားတာဖြစ်ပါတယ်ရှင်။ VOA ကနေစနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုညပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါအောင်ရှင်။
အစ္စရေးနဲ့ပါလစ်တိုင်းတို့ကြားလက်လောတိုးလာနေတဲ့အကြမ်းဖက်မှုတွေဟာစနေနေ့ကလည်းဆက်လက်ဖြစ်ပွားခဲ့ပြီးတော့အစ္စရေးတွေကိုတိုက်ခိုက်ဖို့ကြိုးစားတဲ့ပါလစ်တိုင်းလူမျိုး၃ယောက်ကိုပစ်သက်ခဲ့ရတယ်လို့အစ္စရေးအာဏာပိုင်တွေကပြောလိုက်ပါတယ်။ဥရောပမှာရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေအပြည့်တင်ဆောင်လာတဲ့ဘတ်စကာတစင်းဟာခရိုအေးရှားနိုင်ငံကနေစလိုဗေးနီးယားနိုင်ငံကိုစနေနေ့မှာပထမဆုံးအကြိမ်ရောက်ရှိလာပါတယ်။ခရိုအေးရှားနယ်စပ်နဲ့ထိစပ်နေတဲ့ဟန်ဂရီဘက်ကတောက်ကြနေညတကောင်မှာပိတ်ပစ်လိုက်ပြီးနောက်အဲ့ဒုက္ခသည်တွေဟာမြောက်ဘက်ကစလိုဗေးနီးယားဘက်ကိုလမ်းကြောင်းပြောင်းလာခဲ့တာဖြစ်ပါတယ်။ပြည်ပမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေဟာသက်ဆိုင်ရာတန်ရုံမြန်မာတန်ရုံတွေမှာကြိုတင်မဲပေးနေကြပါပြီ။အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာနိုင်ငံအနောက်မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခုရက်ပိုင်းတွေမှာကြိုတင်မဲတွေပေးနေကြတာပါ။အောက်တိုဘာ15ရက်ကြာသပတေးနေ့ကနေတနင်္ဂနွေနေ့ထိမဲပေးနိုင်မဲ့စင်ကာပူမှာဆိုရင်လည်းမြန်မာနိုင်ငံသားထောင်နဲ့ချီပြီးတော့နိုင်ငံနဲ့ချီကြအောင်မဲပေးဖို့စောင့်ဆိုင်းခဲ့ကြသလိုတောက်ကြနေညကဆိုရင်လည်းမြန်မာတန်ရုံးရှိမှာညအိတ်ဆောင်ပြီးတော့မဲပေးဖို့အားထုတ်ခဲ့ကြပါတယ်။ခုလိုနိုင်ငံသားရရောက်နေကြလို့မဲပေးနိုင်ဖို့ကြိုတင်လျှောက်ထားသူတွေကမဲစင်းရောက်မလာလို့မဲပေးခွင့်မရသူမဲစင်းထဲမှာပါပြီးမဲ့လက်တွေ့မှာမဲပေးခွင့်မရသူအတော်များများရှိနေတဲ့အတွက်ဒီနေ့မူလေးရှိနေပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ Franklin Street ဖြစ်ပါတယ်ကျမနောင်လဖိုင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOO နားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.